Welcome to the Voice of America in Burmese.
မင်္ဂလာပါ VOA American အတန်ရဲ့2024ခုနှစ် January လ22ရက်တနင်္ဂနွေနေ့မနေ့ဖက် Radio ရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ Gaza မှာ Hamas အဖွဲ့ကဖမ်းထားတဲ့ Israel ဒဇာကန်တွေရဲ့မိသားစုဝင်တွေဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူရဲ့နေအိမ်အပြင်ဘက်မှာစနေနေ့ကဆန္ဒပြခဲ့ကြပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်နှစ်နှစ်ပြည့်ဖို့နီးလာချိန်မှာပဲယူကရိန်းရဲ့တောင်းဆိုထားတဲ့အတိုင်းလက်နက်ခဲယမ်းတွေတိုးမြှင့်ထောက်ပံ့သွားမယ်လို့ EU ဥရောပသမ္မဂအဖွဲ့ကကြေညာပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတရုတ်ရဲ့ဂျားဝင်စစ်ဆန်မှုနဲ့စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့ကြားယာယီအပြစ်ရထားပေမဲ့စစ်ကောင်စီဘက်ကဆက်လက်ပစ်ခတ်နေတယ်လို့ညနောင်မဟာမိတ်သုံးဘွဲ့ကသတင်းထုတ်ပြန်ပါတယ
်အခုလိုနောက်ဆုံးရသတင်းတွေပြီးမှာတော့မလေးရှားမှာယာနဲ့ချီတဲ့မြန်မာနိုင်ငံသားတွေအဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုဥစွာတင်ပြပါမယ်အဲဒီနောက်မှာတော့ဒုအတန်းဒီမိုကရေစီနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများကုလူရာသီနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်
ကာဇာမှာဟာမတ်စ်အဖွဲ့ကဖမ်းထားတဲ့အစ္စရေးတရားခံတွေရဲ့မိသားစုဝင်တွေဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူရဲ့နေအိမ်အပြင်ဘက်မှာစနေနေ့ကဆန္ဒပြခဲ့ကြပါတယ်။အဖမ်းခံရသူတွေလွတ်မြောက်ရေးအတွက်အစိုးရအနေနဲ့ပြက်ပြက်သားသားလှုပ်ဖို့အတွက်တောင်းဆိုကြတာပါ။ဒီပိုင်းထဲမှာပဲကာဇာစစ်ပွဲရဲ့ဥတီရနဲ့ပတ်သက်ပြီးတော့အစိုးရအဖွဲ့တွင်သဘောထားကွဲလွဲမှုတွေကြီးထွားလာနေတာဟာနတန်ယာဟူအစိုးရအတွက်တော့ဖိအားဖြစ်နေတာပါ။တရားခံတွေပြန်ပြီးလို့ရဲ့အတွက်တောင်းဆိုနေတာရပောင်း105ရက်ရှိလာနေပါပြီအစိုးရအနေနဲ့ခေါင်းဆောင်မှုအခန်းကဏ္ဍကိုယူပြီးရဲရဲချင်းပြက်ပြက်သားသားလှုပ်ဖို့အတွက်တောင်းဆိုတယ်လို့တရားခံမိသားစုတွေရဲ့ကိုယ်စားလှယ်ကပြောပါတယ်အစ္စရေးကာကွယ်ရေးဝန်ကြီးဟောင်းလည်းဖြစ်အစိုးရအဖွဲ့ဝင်တအူးလည်းဖြစ်တဲ့ဂါရီအီဆန်ကော့ကတော့အပြစ်ခတ်ရက်စေးကသာတရားခံတွေလွတ်မြောက်ရေးအတွက်တခုတည်းသောနီလန်းဖြစ်တယ်လို့မှတ်ချက်ပေးပါတယ်ဒါဟာအစ္စရေးရဲ့လက်ရှိကျင့်သုံးနေတဲ့ဟာမတ်စ်အဖွဲ့ပြတ်သုံးတဲ့အထိစစ်ပွဲဆက်ပြီးတိုက်မဲ့မဟာဗျူဟာကိုဝေဖန်တဲ့သဘောလေးဖြစ်ပါတယ်။ဝန်ကြီးချုပ်ရဲ့နေအိမ်အပြင်ဘက်အထိဆန္ဒပြကွန့်ကွက်ကြတာနဲ့ပတ်သက်ပြီးတော့ဒီလိုထိတ်တန့်ခေါင်းဆောင်တချို့ရဲ့ဝေဖန်ချက်တွေဟာလေးလာတဲ့ကိုရောက်လာနေပြီဖြစ်တဲ့ဂါဇာစစ်နဲ့ပတ်သက်ပြီးအစ္စရေးမှာအမြင်ကွဲပြားမှုတွေကိုဖော်ပြနေတာလည်းဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်နှစ်နှစ်ပြည့်ဖို့အတွက်နီးလာချိန်မှာပဲယူကရိန်းရဲ့တောင်းဆိုထားတဲ့အတိုင်းလက်နက်ခဲယမ်းတွေတိုးမြှင့်ထောက်ပံ့သွားမယ်လို့ EU ဥရောပသမ္မဂအဖွဲ့ကတောက်ချာနေမှာကြေညာပါတယ်။2024နှစ်ကုန်ပိုင်းလောက်ဆိုကြီမျိုးစုံအနည်းဆုံး 1.3 သန်းလောက် EU ကနေထောက်ပံ့သွားနိုင်မယ်လို့ EU နိုင်ငံများဈေးကွက်ဆိုင်ရာကော်မရှင်နာမင်းကြီး Thierry Breton ကပြောပါတယ်။ဒီကာလဟာဥရောပတိုက်အတွက်စုပေါင်းကာကွယ်ရမယ့်အရေးကြီးဆုံးအချိန်ဖြစ်ပြီးတော့နီလန်မျိုးစုံနဲ့ယူကရိန်းကိုမဖြစ်မနေဆက်ကူညီသွားရမယ်လို့လည်းအက်စတိုရီယာခီးစင်အတွက်မှာဗြိတိန်ကပြောတာပါယူကရိန်းစစ်ကဥရောပနိုင်ငံတွေအထိကိုကူးဆက်လာမဲ့အရေးကိုစိုးရိမ်နေကြတာဖြစ်ပြီးရှေ့သတင်းပတ်ထဲနေတိုးဖွဲ့ကလည်းစီးလေ့ကျင့်မှုတွေစတင်မှုပြင်ဆင်နေချိန်မှာ EU ကယူကရိန်းကိုလက်နက်ခဲယမ်းကူညီမဲ့အကြေညာချက်ကထွက်ပေါ်လာတာဖြစ်ပါတယ်နေတိုးဖွဲ့ရဲ့ဒီစီးလေ့ကျင့်မှုဟာစီးခေကုံဆုံးခဲ့ပြီးနောက်ပိုင်းမှာအကြီးမားဆုံးလေ့ကျင့်မှုတွေဖြစ်လာမှာပါတတ9000လောက်ပါဝင်မဲ့ဒီ2024 Steadfast Defender Sea Legion မှာနေလို့အဖွဲ့ဝင်32နိုင်ငံစလုံးနဲ့အတူဆွေဒင်နိုင်ငံမှာပါဝင်ပြီးတော့မေလအထိလေ့ကျင့်သွားမှာလည်းဖြစ်ပါတယ်အီရန်နိုင်ငံရဲ့ပဲ့ထင်းတပ်ဒုံးကျည်စနစ်ခင်မီတိုးတက်လာမှာကိုအနောက်နိုင်ငံတွေကစိုးရိမ်နေတဲ့ကြားကပဲအမြင့်ဆုံးကမ္ဘာပတ်လမ်းထဲထိရောက်နိုင်တဲ့ဂျိုးတုတလုံးကိုဆန့်သက်ပြီးလွှတ်တင်ခဲ့တယ်လို့အီရန်နိုင်ငံပန်ရုပ်သံဌာနကစနေနေ့မှာကြေညာလိုက်ပါတယ်ဒီဂျိုရုပြစ်လွတ်မှုဟာအီရန်တော်လှန်အဆောင်တပ်ရဲ့အာဂါဒဆိုင်ရာအစီအစဉ်တဲကတစ်ခုဖြစ်တယ်လို့ပြောပါရယ်။အီရန်ရဲ့ဂျိုရုလွှတ်တင်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်မှာရောက်တောင်းတဲ့အီရန်နေနဲ့နျူကလ িয়ার ထိပ်သည်တည်ဆောက်နိုင်မဲ့ပယ်ရင်တဒုံးကျည်စမ်းသပ်မှုမျိုးကိုမလုပ်ဖို့အတွက်အမေရိကန်ပြည်ထောင်စုကတောင်းဆိုထားတာလည်းဖြစ်ပါရယ်။အီရန်ရဲ့ပယ်ရင်တဒုံးကျည်စနစ်နဲ့ပတ်သက်ပြီးကုလသမဂ္ဂကချက်မှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာပြည်ရဲ့အောက်တိုဘာလရက်မှာတက်တန်းကုန်ဆုံးခဲ့ပါပြီ ကမ္ဘာတဝန်းချင်းချောင်နိုင်ရင်းနဲ့ပတ်သက်တဲ့ American ထောက်လိုင်းရဲ့အတိုင်းဝန်းရဲ့2023သုံးသက်ချက်စစ်တမ်းမှာတော့ဂျူရုပြစ်လွတ်တဲ့ရင်းကိုအဆင့်မြင့်အောင်လုပ်ပြီးတော့အချင်းတူတူနဲ့တိုက်ချင်းပြစ်ပယ်ထင်းတက်ဒုံးကြီးပြစ်လွတ်နိုင်တဲ့အဆင့်ရောက်အောင်အီရန်ကနေဖန်တီးနေတယ်လို့ထောက်ပြထားတာပါ
အဲ့ဒါမနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။တင်းငွေမနေ့ခင် VOA ရဲ့နောက်ဆုံးရသတင်းတွေကိုဆက်လက်ပြီးတော့ပြောပြပေးနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတင်းနိုင်ငံရဲ့ဂျောင်းဝင်စစ်စစ်မှုနဲ့စစ်ကောင်စီနဲ့တိုင်းရင်းသားညီနောင်မဟာမိတ်တုံးဖွဲ့ကြယာယီအပြစ်ထက်အခက်ရက်ဆဲထားပေမဲ့စစ်ကောင်စီဘက်ကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေဆက်ပြီးရှိနေတယ်လို့ညီနောင်မဟာမိတ်တုံးဖွဲ့ရဲ့စနေညပိုင်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လာရှိုးမြို့နယ်နတ်တွန်ချေရွာအခြေဆိုင်စစ်ကောင်စီတပ်စခန်းဘေးကနေနေဆက်တံတားဘက်ကိုလက်နက်ကြီးနဲ့၃ချိန်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။စစ်ကောင်စီကိုညီနောင်တုံးဖွဲ့ကနေထိုးစစ်ဆင်ပြီးစတင်ခဲ့တာဟာJanuary 20ရက်နေ့မှာဆိုရင်86ရက်ရှိလာပြီဖြစ်ပါတယ်။ရခိုင်ပြည်နယ်ပေါတောနယ်မင်းပြားမြို့နယ်တွေဘက်မှာတော့မဟာမိတ်ဖွဲ့ဝင်ရခိုင်တပ်တော် AA နဲ့စစ်ကောင်စီတို့ကြားမြို့ရင်းတိုက်ပွဲတွေဟာနေ့စဉ်နေ့ပါဆက်ဖြစ်နေတာဖြစ်ပြီးတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီး၄ချောင်းနဲ့ရေချောင်းကလည်းအပြင်းထန်ပစ်ခတ်တိုက်ခိုက်နေတယ်လို့ညီနောင်၃ဘွယ်ကသတင်းထုတ်ပြန်ပါတယ်။မြောက်ဦးကြောက်တော်ရသေးတော်မြို့နယ်တွေမှာအခြေစိုက်တဲ့စစ်ကောင်စီရဲ့ခမရတိုက်ရင်တွေနဲ့အပြင်းထန်တိုက်ပွဲဖြစ်နေတာဖြစ်ပြီးရသေးတော်မျိုးနဲ့မြောက်ပိုင်းကြောက်တန်းအောင်သာစီကျေးရွာနားကစစ်ကောင်စီအခြေစိုက်တပ်စခန်းနဲ့ထီးဆွဲကျေးရွာနားကစခန်းနှစ်ခုတော့ပေါ့အခုရက်ပိုင်းထဲမှာပဲတင်းယူနိုင်ရတယ်လို့သတင်းထုတ်ပြန်ထားပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့မှာ2022ခုနှစ်တုန်းကကျင်းပခဲ့တဲ့ Halloween ပွဲတော်အတွင်းလူအုပ်စုပြိုကျတင်းနှင်းမှုလို့လူပေါင်း160နီးပါးတေဆုံးခဲ့ရတာအတွက်ဆိုးမြို့တော်ရဲတပ်ဖွဲ့အကြီးအကဲကိုတာဝန်ပို့ဆောင်မှုနဲ့အစိုးရရှင်တွေကဆွဲချက်တင်လိုက်ပါတယ်။2022အောက်တိုဘာလထဲမှာ Halloween ပွဲတော်လုပ်နေတဲ့ဆိုးမျိုးတော် E1 ရပ်ကွက်မှာအချင်းချင်းတင်းနှင်းမိရကလည်းလူပေါင်း159ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်တာဝန်ရှိတယ်ဆိုပြီးဆိုးမျိုးတော်ရဲတပ်ဖွဲ့အကြီးအကဲကင်ပွန်ဟိုးကိုတရားစွဲဆိုလိုက်တာပါ။ E1 ရပ်ကွက်ဟာအဆောက်အဦတွေကြားမှာကျင်းမြောင်းတဲ့လမ်းတွေတာရှိတဲ့ဒေသဖြစ်ပြီးကိုဗစ်ကူးစက်မှုအတော့ကိုညှော်နေလာချိန်မှာပရမအဆုံးချိန်ဖြစ်နေကျင်းပခွင့်ရတဲ့ Halloween ပွဲလည်းဖြစ်တဲ့အတွက်လူငယ်တွေထောင်းနဲ့ချီးပြီးတွားရောက်ခဲ့ရတာနဲ့အခုလိုတေဆုံးရတဲ့အထိဖြစ်ခဲ့ရတာပါလူတွေပြတ်သိပြီးဒီလမ်းကြောင်းကိုဖြတ်သန်းသွားလာနိုင်နေဆိုတာကိုသိရသားနဲ့ဒေသအာဏာပိုင်တွေကရောရဲတပ်ဖွဲ့ကပါလုံခြုံရေးအစီအမံတွေကူညီဆောင်ရွက်ပေးတာမျိုးမရှိတဲ့အပြင်အခင်းဖြစ်နေချိန်မှာကယ်ဆယ်ဖို့အကူအညီတောင်းခဲ့တာတောင်မှလုံလောက်တဲ့တုံ့ပြန်ဆောင်ရွက်မှုမျိုးမရခဲ့ဘူးလို့စုံစမ်းရေးကော်မရှင်ရဲ့မှတ်ချက်မှာဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံမှာရောကဘာမှာပါလူသိများကြော်ကြတဲ့ K-pop ခစ်ပေါ်တီးသချင်းဗီဒီယိုကိုကြည့်ရှုတဲ့အတွက်မြောက်ကိုရီးယားဆယ်ကျော်သက်လူငယ်နှစ်ဦးကိုအလုတ်ချမ်းနဲ့ထောင်ဒဏ်12နှစ်ချမှတ်တဲ့ဗီဒီယိုကိုတောင်မြောက်ကိုရီးယားနှစ်နိုင်ငံတူးတက်ရေးတူးတက်သနာအဖွဲ့ SAN ကထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယား K-pop ဗီဒီယိုကြည့်လို့ဆိုပြီးအသက်16နှစ်ရဲ့လူငယ်နှစ်ဦးကိုတခြားကျောင်းသား1000လောက်ရှိမှာပဲလက်ထိတ်ခတ်ထားရင်ပြည်တံချမှတ်တဲ့ဗီဒီယိုကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။နိုင်ငံခြားယဉ်ကျေးမှုသွေးဆောင်ဖျားယောင်းခြင်းခံရတဲ့ဒီလူငယ်နှုတ်ကနောက်ဆုံးမှာခုလိုဘဝပြတ်သွားရတယ်လို့သတင်းကြေညာသူကပြောပါတယ်။ဒီဗီဒီယိုနဲ့ပတ်သက်ပြီးတိကျအတည်ပြုချက်မရတယ်လို့ဘယ်တော့ကရိုက်ထားတယ်ဆိုတာသေချာမသိရဘူးလို့ Writers ကပြောပါတယ်။ဖောက်ပြန်တဲ့အတွေးခေါ်တိုက်ဖြတ်ရေးဥပဒေတရက်ကိုမြောက်ကိုရီးယားမှာ2020မှာစတင်ပြဋ္ဌာန်းခဲ့ပြီးတော့နောက်ပိုင်းတောင်ကိုရီးယားဖြောပြေးရုပ်တံကိုကြည့်ရှုအားပေးသူတွေတောင်ကိုရီးယားလေတံအတုခိုးပြီးစကားပြောသူမှန်သမျှကိုပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်လာခဲ့တာလည်းဖြစ်ပါတယ
်။ဒရင်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေမတိုင်မီဒရင်ပေးပို့ချက်တစ်ပုဒ်ကိုဦးစွာတင်ပြပါမယ်။January 19ရက်နေ့တောက်ကြနေညကမလေးရှားနိုင်ငံဆလံကောပြည်နယ်အတွင်းတရားမဝင်နိုင်ငံခြားသားတွေကိုဝင်ရောက်ဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသား200လောက်အဖမ်းခံခဲ့ရပါတယ်။တ တရားဝင်နိုင်ငံခြားသား960ကျော်ကိုဖမ်းဆီးခဲ့တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်ပါတယ်။တရားဝင်အထောက်အထားရှိသူတချို့လည်းဖမ်းဆီးခံရတဲ့အထည်ပါသွားတယ်လို့မြန်မာတချို့ကတော့ပြောပါတယ်။ VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်
။မလေးရှားနိုင်ငံစာလန်ကောပြည်နယ်စမုံရင်းမြို့မှာဇန်နဝါရီလ19ရက်နေ့ည17နာရီကျော်အချိန်ကနိုင်ငံခြားသားတွေအများစုနေထိုင်ရာတိုက်ခန်းနေတဲ့လူနေရပ်ကွက်တွေကိုမလေးရှားအနာပိုင်တွေကဝင်ရောက်ရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။မလေးရှားလူမှုကြီးကြပ်ရေးအဖဏာအပါဝင်ဌာနဆိုင်ရာအသီးသီးကစုစုပေါင်းဝန်ထမ်း450ကျော်ကစစ်ဆေးဖမ်းဆီးတဲ့စစ်စင်ရေးလုပ်ခဲ့ရမှာမြန်မာ200လောက်ဖမ်းဆီးခံခဲ့ရတယ်ဆိုပြီးမြန်မာရေးလှုပ်ရှားသူဦးစိုးထက်သိန်းက VOA ကိုပြောပါတယ်။
မွန်ရင်းတို့လာတော့ဟိုလာကျွန်တော်တို့ဒီမှာအရင်ပမာရီတို့အထင်ကြီးဖြစ်တဲ့နေရာပေါ့။ဘာဖြစ်လို့ဆိုတော့အမဆမုံရင်းဖရာတို့ပါတော့ရှိရတယ်။ဟိုလာဗုဒ္ဓဖရာကျောင်းရှိ။ဒါတော့အဲ့နေရာအဲ့ဒီမြို့မှာဖန်ခံရတာပေါ့။အားလုံးကလူပေါင်း950ကျော်ဖန်ဆီးဖြစ်သေးတာပေါ့နော်။အထောက်အထားမပြည့်စုံတဲ့ဟိုဆိုပေါ့လူကတော့960တမတယောက်ဖန်ခံတာအချင်းချင်းခံတာပါတယ်မှာ။အဲဒီထဲမှာတော့လူမျိုးစုံပါတယ်မှာပေါ့နော်။မြန်မာ၊နီပေါ်၊အင်ဒိုနီးရှား၊ပါကစ္စတန်၊ဒီလင်္ကာ၊အိန္ဒိယ၊ကမ္ဘောဒီးယားပေါ့နော်။ဆိုတော့နိုင်ငံပေါင်းစုံပါတဲ့နေရာမှာမြန်မာကအများဆုံးဖမ်းခံရတယ်လို့ကျွန်တော်တို့အခုသိနေရတယ်။ပြီးတော့အယောက်200ဝန်းကျင်လို့တော့ပြောတယ်အမ
ှမလေးရှားနိုင်ငံမှာအော်ပရာစီစစ်စင်ကြီးလုပ်တဲ့အခါမှာတရားဝင်နေထိုင်သူရောတရားဝင်နေထိုင်ခွင့်လက်မှတ်မရှိသူတွေကိုပါစိန်ချုပ်ဖမ်းဆီးခဲ့တယ်ဆိုပြီးပြောပါတယ်။အိမ်တွေကိုချိုးဖျက်ဝင်ရောက်တာတွေလုပ်တဲ့အတွက်လူခွင့်ရေးရှုထောင့်ကကြည့်ရင်မညင်ညွတ်ဘူးလို့လည်းပြောပါတယ
်ဥရရကာကွယ်တောက်လျှောက်မှုရပိုင်ခွင့်နဲ့အခြေခံလူခွင့်ရေးနဲ့တော့ညင်ညွတ်တာပြီးတော့မဟုတ်ဘူးလူတယောက်ရဲ့အိမ်ကိုဝရမ်းမပါပါဘာနဲ့ပြောကကြည့်ရင်လည်းဖြတ်ဝင်တူရင်းနဲ့ထုဝင်နောက်ဆုံးဘလုံးမဝင်လို့မရဘူးဆိုရင်ခုနကအောက်စီကတာတွေနဲ့ပါဖြတ်ပြီးတော့မှဝင်တဲ့အတိုင်းတိုင်းမျိုးပါမှာဟုတ်ကဲ့ပြည့်စုံတာတွေမပြည့်စုံတာတွေဘာမှပြောခွင့်မရှိဘူးမှာအဲ့ဒါတကယ်တမ်းကျတော့အမစင်တာကြီးပါ right မှမရတာဘာမှတော့ထောက်ထားပြည့်စုံနေလဲငါ့မှာထောက်ထားပြည့်စုံနေဒီမှာကြည့်ပါမြောက်ကမှအကောင်ကားပေါ်တက်ပဲအကောင်လုံးလက်ထိုက်ကအကောင်လုံးအဲ့ဒီမှာဟောတက်လို့ပဲမောတော့ထိုင်မယ
်အခုဖမ်းဆီးခံရသူတွေကိုတော့လူဝင်မှုကြီးကြပ်ရေးဥပဒေ1959မြင်းဆောင်63ရအရေးယူသွားမှာဖြစ်ပြီးသူတို့ကိုဆက်လက်စုံစမ်းစစ်ဆေးဖို့အတွက်ဘူးကေအချင်းထောင်လူဝင်မှုကြီးကြပ်ရေးဌာနမှာထိန်းသိမ်းထားပါတယ်ဇန်နဝါရီလ18ရက်နေ့ကလည်းပြည်နယ်နှစ်ခုမှာမြန်မာတွေအဖမ်းခံရတာရှိတယ်လို့လည်းပြောပါတယ်
မလကပြည်နယ်နဲ့ရိုးပြည်နယ်မှာကျွန်တော်တို့ပြောအောင်ဆက်စည်းမှုရှိပါတယ်အမိုင်မြန်မာနိုင်ငံသားဆက်ဟိုဆက်ပါဘူးပေါ့အောင်ပေါ့နော်ဒီလူတယောက်နဲ့ဦးကိုတို့ဆက်စည်းခဲ့တယ်လို့ဒီမှာကြည့်ရရထုတ်ပြန်လာတယ်အမိုင
်မလေးရှားနိုင်ငံပြည်နယ်မြို့မှာလဲဇန်နဝါရီလ13ရက်နေ့ညကနိုင်ကလပ်တစ်ခုအတွင်းမှာမြန်မာနိုင်ငံကဆိုရှယ်မီဒီယာမှာငကားမဲတော်ဖြစ်နာမည်ကြီးတဲ့အီမီဇန်နဲ့ဆက်စီမော်ဒယ်ဖြစ်ထင်ရှားတဲ့ဖူးခွင့်ခိုင်တို့ဖြောပြနေတော့မှာပဲမလေးရှားရဲတွေကဝင်ရောက်စီးနှင်းဖမ်းဆီးခဲ့ရမှာမြန်မာ80လောက်အဖမ်းခံရပါတယ်အဲ့ဒီထဲကအီမီဇန်နဲ့မော်ဒယ်ဖူးခွင့်ခိုင်တို့အပါအဝင်လူ30လောက်ကတော့အခုချိန်ထိဖမ်းဆီးစစ်ဆေးနေဆဲဖြစ်တာကြောင့်ပြန်မလွတ်သေးပါဘူးမလေးရှားမှာတရားမဝင်နိုင်ငံသားတွေကိုဇက်တိုက်ဖမ်းဆီးနေပြီးအစုလိုက်အပြုံလိုက်လဲမကြာခဏဖမ်းဆီးမှုတွေလုပ်နေတာဖြစ်ပါတယ်ရှင်
ဒါကတော့မလေးရှားမှာမြန်မာတွေအဖမ်းခံရတဲ့အကြောင်း VOA သတင်းတောက်မှအေးအေးမှပြောပြသွားတာပါ VOA ရဲ့တင်းငွေနေနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါမယ်ပထမအဦးဆုံးအနေနဲ့ကတော့ဒုအတန်အစီအစဉ်ဖြစ်ပါတယ်ရခိုင်ပြည်နယ်မှာမွတ်စလင်ကျောင်းသားတွေအထူးသဖြင့်တော့ရိုဟင်ဂျာလို့ခံယူထားတဲ့လူငယ်တွေကျောင်းတက်ခွင့်အပါအဝင်ပညာရေးဆိုင်ရာအခက်အခဲတွေကြုံတွေ့နေရပြီးခွဲခြားဆက်ဆံခံရမှုတွေကို Frontier မြန်မာရဲ့ဒုအတန်အစီအစဉ်များတင်ပြပေးထားပါတယ
်တက္ကသိုလ်ထဲမှာတော့ခွဲခြားဆက်ဆံမှုတွေကတော့ရှိသေးတယ်ကျောင်းသားတွေဘက်ကအဲ့လောက်မဟုတ်ဘူးစည်ရီးမာတွေနဲ့ကျောင်းအာဏာပိုင်တွေဘက်ကခွဲခြားမှုတွေလုပ်တာရှိတယ်
ဒီနိုင်ငံမှာနေရင်တော့အနာဂတ်မရှိဘူးအဲ့လိုပဲခံစားရတယ်။အနာဂတ်ကောင်းမှုဆိုနိုင်ငံခြားသွားရမှာတခြားနိုင်ငံကိုထွက်ရမှာ
2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်နိုင်ငံရဲ့အခြေအနေနဲ့နိုင်ငံတော်ဝန်ကျယ်ပြန့်လာတဲ့တိုက်ပွဲပြည်ပခါတွေဟာလူငယ်တွေရဲ့ပညာသင်ယူဝင့်အပေါ်အတားအဆီးတွေဖြစ်စေခဲ့ပါတယ်။ ဒါပေမဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာကျောင်းသားလူငယ်တွေအတွက်ကတော့မကြသေးခင်ကခရီးသွားလာခွင့်ကန့်သတ်ချက်တွေဟာပညာသင်ယူနိုင်ခွင့်အတွက်အတားအဆီးများစွာတွေကနောက်ဆုံးကြုံရတဲ့အခက်အခဲတစ်ခုဖြစ်ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တာပတ်စင် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေရှင်။
အခုကပို့ပြီးတော့ခက်ခဲသွားတယ်ပြီးတော့စောင်းနေရလည်းခက်ခဲတယ်ပြီးတော့အလုပ်လည်းမရှိဘူးခုမှအလုပ်ရှာပြီးလည်းလုံးလို့မရဘူးကြောင်တက်လို့လည်းမရဘူးအခုကစစ်တွေတက်ကူသွားဖို့ဆိုလို့ရှိရင်သွားလို့မရဘူးလမ်းကပိတ်ထားတယ
်ကိုထွန်းထွန်းကစစ်တွေတက်ကူကစိတ်ပညာဘာသာရပ်အထူးပြုသင်ကြားနေတဲ့တက်ကူချောင်းသားတို့ပါဒုတိယနေ့အတန်းပြီးသွားတာကြောင့်မောင်တော်မှရှိတဲ့သူ့ဇာတိရွာကနေမှပြန်နေနေတာပါအခုစာတင်နှစ်မှာတော့သူတတိယနှစ်ဆက်တက်မှာဖြစ်ပေမဲ့တက္ကသိုလ်ရှိရာကိုသူပြန်မသွားနိုင်သေးပါဘူး။ဘာကြောင့်လဲဆိုတော့အခုရခိုင်ပြည်မှာမြန်မာစစ်တပ်နဲ့ရခိုင်တပ်တော်တို့ကြားတိုက်ပွဲတွေနဲ့တကြောပြန်စစ်မီးတောင်းနေရကြောင်းပါ။စစ်ကောင်စီဘက်ကရခိုင်ပြည်နယ်တွင်းကုန်းလန်းရေလန်းကလမ်းပန်းဆက်သွယ်ရေးတွေကိုလည်းပိတ်ဆို့ကန့်သတ်ထားပါတယ်။ရခိုင်မှာအခုလိုအကြောင်းမတက်နိုင်တဲ့အခြေအနေကြုံနေရတာကကိုထွန်းထွန်းတယောက်ထဲတော့မဟုတ်ပါဘူး။ကိုထွန်းထွန်းကရွင်းကြားလူမျိုးဖြစ်ပါတယ်။သူတို့တော့အရင်ကတည်းကလည်းကြောင်းတက်နိုင်မှုအတွက်အတားဆီးများစွာကိုသူဖျက်ကျော်ခဲ့ရပြီးပါပြီ။လွန်ခဲ့တဲ့ဆယ်နှစ်ကရွင်ဂျာကြောင်းသားတွေကိုအခြားကြောင်းသားတွေနဲ့အတူတက္ကသိုလ်အတူတက်ခွင့်ပိတ်ပင်ထားခဲ့ပါတယ်။2012ခုနှစ်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမျိုးရေးပြိပခါတွေအပြီးမှာရွင်ဂျာတသိန်းကျော်ကိုဒုက္ခသည်စခန်းတွေမှာနေရာချထားခဲ့ပြီးသူတို့ရဲ့အခွင့်အရေးတွေနဲ့လွတ်လပ်စွာသွားလာခွင့်တွေကိုလည်းတင်းတင်းကြပ်ကြပ်ကန့်သတ်ထားခဲ့ပါတယ်။ဆယ်စုနှစ်တခုကြာပြီးနောက်2022ခုနှစ်မှာကျောင်းပြန်တက်ခွင့်ပေးခဲ့ရမှာတော့စစ်တွေတက္ကသိုလ်မှာကျောင်းတက်ခွင့်ပြန်ရတဲ့ပထမဆုံးရွင်ဂျာကျောင်းသားတွေထဲမှာကိုထွန်းထွန်းလည်းပါဝင်ခဲ့ပါတယ်။ဒါ့အပြင်သူ့မိသားစုထဲမှာလည်းပထမဆုံးတက္ကသိုလ်တက်နိုင်တဲ့သူဖြစ်ပြီးသူ့ထက်ကြီးတဲ့အခြားမောင်နှမမွေးချင်း၃ယောက်ကတော့တက္ကသိုလ်တက်ခွင့်မရခဲ့ပါဘူး။ကျောင်းတက်ခွင့်ရခဲ့ပေမဲ့အခက်အခဲနဲ့အတားအဆီးတွေကတော့ရှိနေသေးပါ။ကျော
င်းပြန်ရတက်ခွင့်ရတာကတော့တိုင်းပြေတယ်
ကျောင်းတက်ရတာပြောတယ်ဒါပေမဲ့ကျောင်းရတာတချို့ကြောင့်ပဲစိတ်ကျဉ်ကျပ်တာလောလောလတ်လတ်တော့မခံစားရဘူးဘာလို့လဲဆိုတော့ကျွန်တော်တို့မှအဆောင်နှင်းနေလို့မရဘူးစစ်တွေမျိုးကသွားချင်းလို့သွားလို့မရဘူးကျောင်းပြောင်းတက်ဖို့စိတ်ကူးရှိတယ်ဒါပေမဲ့မိဘတွေကထောက်ပံ့နိုင်မလားဆိုတော့စိတ်ထဲမှာစိုးရိမ်နေ
လေသမားတွေဖြစ်ကြတဲ့သူမိဘတွေကတော့ကိုထွန်းထွန်းကိုတက္ကသိုလ်ထားနိုင်ဖို့စူးစမ်းရုံးကံပြီးပံ့ပိုးကြပါတယ်ဒါပေမဲ့အခုတော့တကြောပြန်ဖြစ်လာတဲ့တိုက်ပွဲပြိပခါတွေကြောင့်စာဝတ်နေရေးကြက်တဲမှုမလုံခြုံမှုတွေနဲ့တားမြစ်ကန့်သတ်ချက်တွေတိုးလာတာကိုလည်းကြုံတွေ့လာကြရပါတယ်။ကြောင်တက်တဲ့လာစဉ်ကုန်ကြစည်းကရွင်ဂျာကျောင်းသားအများစုအတွက်အနည်းဆုံး4သိန်းဝန်းကျင်ရှိနေပါတယ်။ဈေးစကားတက်တာပြီးတစ်လောက်မြန်မာငွေ2000ဝန်းကျင်လောက်သာပေးရတဲ့စစ်တွေတက္ကသိုလ်အဆောင်တွေမှလည်းရွင်ဂျာကျောင်းသားတွေကိုနေခွင့်မပြုပါဘူး။ဒါကြောင့်ចောင်းသားဝန်းကျင်ကအိမ်တွေအဆောင်တွေမှာចောင်းသားတွေစုပေါင်းငှားနေကြပြီးဈေးစကားကအနည်းဆုံး2ဆလောက်ပိုကုန်ကြရပါတယ်။ကိုမင်းမင်းကကိုထွန်းထွန်းနဲ့တနေ့ထဲအတန်းတူတက်ရောက်နေတဲ့စစ်တွေတက္ကသိုလ်ကနောက်ထပ်ရွင်ကြចောင်းသားတို့ပါ။လေယာလုံခြုံကြတဲ့သူမိဘတွေပေါ်သူចောင်းစိတ်တက်တာစီဖို့ចောင်းဆောင်တွေမှာနေခွင့်ရမလားဆိုပြီးကိုမင်းမင်းလည်းစူးစမ်းကြည့်ခဲ့ဘူးပါတယ်။ဒါပေမဲ့သူနေခွင့်မရပါဘူး။
ကျောင်းကကျောင်းသားလူအားလုံးဝမ်းအပေါင်းပြီးတော့ကျောင်းဆရာဆရာမတွေကိုပြောကြတယ်အန်တမဲကျွန်တော်ကိုနေဝမ်းမပြေပါဘူးကျောင်းကဘယ်လိုပြောလဲအပေါင်းတစ်ခုမှလူမျိုးမစုလို့ဒီကောင်ကျောင်းသားတွေနဲ့ဟောရင်ကျောင်းသားတွေနဲ့အတူတူနေဝမ်းပြေရင်ငယ်တွေဖြစ်ကြမယ်တခုခုဖြစ်ကြရင်ကျောင်းကဘုံပြေကြချမ်းမယ်အဲ့တော့ကျောင်းကျွန်တော်
ဒါပေမဲ့2022ခုနှစ်မှာအကြောင်းပြန်တက်ခွင့်ပေးပြီးကလေးကမတူညီတဲ့လူမျိုးစုចောင်းသားတွေကြားမပြေလည်မှုတွေနဲ့ပြိပခါတွေမရှိကြဘူးဆိုတာကိုတိတိတသားမြင်နိုင်ပါတယ်။ရခိုင်ပြည်ចောင်းသားတမက်ကရခိုင်ចောင်းသားတို့ဖြစ်သူကိုဦးသက်နိုင်ကတော့ចောင်းပြန်တက်ခွင့်ပေးတဲ့ပေါ်အပြေအဝထောက်ခံတယ်လို့ဆိုပါတယ်။ဒါပေမဲ့ចောင်းတာဝန်ရှိသူတချို့ရဲ့ပြုမှုဆက်ဆံမှုတွေနဲ့ပတ်သက်လို့တော့သူ့အမြင်ကိုအခုလိုပြောပါတယ်။
ဒီလိုအနေနဲ့ကတော့ဒီရခိုင်ပြည်မှာရှိတဲ့ပုံစံဒီမွတ်စလင်တွေကိုတကယ်ရှုံးနေထားတယ်လို့ပဲကျွန်တော်တို့အနေနဲ့သုံးသပ်တယ်။ဘာလို့ဆိုတော့လက်ရှိဒီနိုင်ငံနိုင်ငံဆိုရင်ပေါ့နော်နိုင်ငံနိုင်ငံလောက်ကဆိုရင်ဒီမွတ်စလင်တွေကိုကြောက်တက်ခွင့်ပြရရှိတယ်ပေါ့နော်။ ဆိုတော့ကျွန်တော်တို့အနေနဲ့တူရနဲ့အများကြီးပူပေါင်းဆောင်ရွက်ပြီးတော့အလုပ်လုပ်ခဲ့တာရှိတယ်။ဒါဆိုဒီလက်ရှိခိုင်ပြည်မှာရှိတဲ့ဒီမူဆွေတွေကြောင့်တက်ခွင့်ရရှိရေးကိုပေါ့နော်။ဆိုတော့ကျွန်တော်တို့အနေနဲ့အများကြီးပူပေါင်းလုပ်ဆောင်ခဲ့တာရှိတယ်။
ဒါနဲ့ပတ်သက်လို့ဒုသန်အနေနဲ့စစ်တွေတက္ကသိုလ်ကတက်ဆိုင်တဲ့တာဝန်ရှိသူစီကမှတ်ချက်တစုံတရာမရသေးပါဘူး။ဒါပေမဲ့ရူဝင်ဂျာចောင်းသားအရေးလှုပ်ရှားသူចောင်းသားကိုဖြိုးကတော့ចောင်းတာဝန်ရှိသူတွေဘက်ကလှုပ်ဆောင်တဲ့ចောင်းတွင်းခွဲခြားမှုလုပ်ရအများပြားကိုကြားသိရတာတွေရှိနေပါတယ်။လုံခြုံရေးချင်းနေကြောင်းကိုဖြိုးရဲ့အတန်ကိုအတန်အစားထိုးဖက်သွားမှာဖြစ်ပါတယ
်။တက္ကသိုလ်ထဲမှာတော့ခွဲခြားဆက်ဆံမှုတွေကတော့ရှိသေးတယ်။ចောင်းသားတွေဘက်ကအဲ့လောက်မဟုတ်ဘူး။စည်ရေးမှတွေနဲ့ចောင်းအာဏာပိုင်တွေဘက်ကခွဲခြားမှုတွေလုပ်တာရှိတယ်။ဥပမာရိုဝင်ညာចောင်းသားတယောက်ကចောင်းသားရေးရဌာနကိုသွားရဆိုမလုပ်ပေးတာမျိုးတွေအချိန်ဆွဲတာမျိုးတွေမတိဟန်ဆောင်တာမျိုးတွေရှိတယ်။ပြီးရင်ရိုဝင်ဂျာတွေကိုចောင်းမှာရှိတဲ့အဆောင်တွေမှာအခုထိနေခွင့်မပေးတာမျိုးတွေရှိတယ်။ပြီးတော့တက္ကသိုလ်ကပေးတဲ့ငွေကြေးထောက်ပံ့တဲ့ scholarship တွေကိုမပေးဘူး
။ဒါအပြင်ရိုဝင်ဂျာចောင်းသားတွေရဲ့လွတ်လပ်စွာပညာသင်ကြားခွင့်လည်းတန်းတူရရှိဖို့ဝေးနေသေးတဲ့အခြေအနေလို့ကိုဖြိုးကထောက်ပြပါရယ်။ရခိုင်မှာတက္ကသိုလ်ကောလိ9ခုရှိပြီးအဲ့ဒီထဲမှာရွင်ကြာចောင်းသားတွေဟာစစ်တွေတက္ကသိုလ်ကိုသာတက်ရောက်ခွင့်ရကြတာဖြစ်ပါတယ်။ចောင်းရွေးချယ်ရမှာလဲနှီးပညာတက္ကသိုလ်ကွန်ပျူတာတက္ကသိုလ်တို့လိုအသက်မိုးဝမ်းကြောင်းတက္ကသိုလ်ကောလိတွေတက်ရောက်ခွင့်မရသလိုဥပဒေဘာသာရဲ့သင်ခွင့်မရတာလို့ဘာသာရဲ့ရွေးချယ်ခွင့်တွေလည်းကန့်သတ်ခံထားရစေပါ။ចောင်းပြီးတဲ့အခါအစင်းမြင့်မာစတာဒန်းတွေလည်းတက်ရောက်ခွင့်မရှိပါဘူး။ရွင်ကြာတွေဟာခရီးသွားလာခွင့်ကန့်သတ်ချက်တွေနဲ့အများစုကနိုင်ငံသားမှတ်ပုံတင်ကံမရှိတာတွေကြောင့်အခက်ခဲနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေကြရစေပါ။ရှိခဲ့ပြီးသားနိုင်ငံသားမှတ်ပုံတင်ကတ်တွေကိုလည်းအရင်အစိုးရအဆက်ဆက်ကရူဝင်ဂျာရီစီကနေပြန်လည်ရုပ်သိမ်းခဲ့တာကြောင့်အခုချိန်မှာအများစုဟာနိုင်ငံသားအဖြစ်အသိမှတ်မပြုသေးတဲ့နိုင်ငံသားစီစေးခံယူမဲ့သူရဲ့တသက်ခံကပ်ပြားဆိုတာကိုသာကန်ဆောင်ဝင်ရကြပါတယ်။ဒါတွေကြောင့်ကိုထွန်းထွန်းနဲ့ကိုမင်းမင်းတို့လိုနယ်ဝေးကလာတဲ့ရူဝင်ဂျာចောင်းသားတွေအတွက်ចောင်းလာတက်ခွင့်ရဖို့ခရီးသွားလာခွင့်ခွင့်ပြုချက်တစ်ခုလိုအပ်ပါတယ်။ဒါကအစိုးရရန်ရရဲ့မကောင်းတဲ့အချက်တစ်ခုတည်းမှာပါဝင်ပါတယ်။ရူဝင်ဂျာအရေးတက်ကြွလှုပ်ရှားသူကိုနီဆန်းလွင်ကတော့အစိုးရအဆက်ဆက်မှာရူဝင်ဂျာရဲ့လူလက်စွာပညာသင်ကြားခွင့်ကိုဖိနှိပ်မှုတွေဟာလူမျိုးတုံးတက်ပြတ်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောပါတယ်။
တော့ဒီလူမျိုးဒီ community တစ်ခုလုံးပျက်စီးဖို့အတွက်ကပညာရေးကအမတန်ရေးကြီး။ဒီလူမျိုးမှာပညာတတ်တယ်ဆိုရင်ဒီလူမျိုးကိုဘယ်လိုမှဖျက်ဆီးလို့ရမှာမဟုတ်ဘူး။ဒါကြောင့်လို့ဆိုဒီပညာတတ်တိုင်ဝိုင်းကဒီလူတွေရှင်သန်ဖို့ရဖို့အတွက်ဖပောက်တွေရှာအဓိကဒီပညာရေးကိုပိတ်ဆို့လိုက်မယ်ဆိုရင်ပညာမဲတွေဖြစ်သွားမယ်ဆိုလို့ရှိရင်ဒီလူမျိုးကိုဖျက်ဆီးဖို့ပို့ပြီးတော့လွယ်ကူမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီပညာရေးကိုကန့်တတ်ခဲ့သူတို့ဒါကအဲ့ပညာရေးကိုဒီလိုကန့်တတ်လိုက်တာကဒါလူမျိုးတုံးတက်ဖြတ်မှုရဲ့စိတ်ပိုင်းတစ်ခု
ဒါကြောင့်ရိုဟင်ဂျာចောင်းသားတွေဟာတက္ကသိုလ်တက်နိုင်မှုသူတို့ရဲ့နိုင်ငံသားပြဿနာနဲ့ဆက်ဆက်နေတဲ့ခရီးသွားလာခွင့်အခက်အခဲတွေအပြင်တကြောပြန်ဖြစ်ပွားနေတဲ့တိုက်ပွဲပရိပခ္ခတွေပညာသင်ယူခွင့်အခွင့်အလမ်းတွေကန့်သက်ခံထားတာတွေနဲ့အများပြားတဲ့ចောင်းစည်းကုန်ကြမှုစတာတွေကိုရင်ဆိုင်ကြရပါတယ်။ဒီလိုအခြေအနေတွေကြားမှာចောင်းသားအများစုမျှော်လင့်ချက်မရှိဘဲစိတ်သက်ကြလာကြတာမဆန်းပါဘူး။ចောင်းဆက်တက်နေကြတဲ့ចောင်းသားတွေမှာလည်းចောင်းပြီးတဲ့အခါအလုပ်တစ်ခုရဖို့အခွင့်အလမ်းနေတာကြောင့်ចောင်းပြီးပြီးဘွဲယူကြဖို့အတွက်မျှော်လင့်ချက်မဲ့တာမျိုးတွေခံစားနေကြတယ်လို့ရွင်ကြចောင်းသားရေးလှုပ်ရှားသူចောင်းသားကိုဖြူကဆိုပါတယ
်။ចောင်းပြီးတော့ဒီလှုပ်လှုပ်မယ်ဆိုတဲ့အဖြေမျိုးရွင်ကြရင်မှမရှိဘူး။မရှိဘူးဆိုတာចောင်းပြီးတယ်ចောင်းပြီးတော့အစိုးရဝန်ထမ်းကုမ္ပဏီတွေမှာတာဝန်ထမ်းဆောင်မယ်ဆိုတဲ့အခွင့်အရေးမျိုးရိုဝင်ဂျာတွေမှာမရှိဘူးမိဘတွေကဘာလုပ်လဲအဲ့ဒါပဲဆက်လုပ်လိုက်မယ်ဒါမှမဟုတ်ကိုကရရန်ရသလိုလုပ်မယ်ဆိုတာမျိုးအဲ့လိုမျိုးပဲများပါတယ်ရိုဝင်ဂျာတွေမှာငါကပညာတတ်တယ်ဆိုငါဒါလုပ်လို့ရမယ်ဆိုတဲ့မျှော်လင့်ချက်မျိုးမရှိဘူ
းကိုထွန်းတို့အတွက်တော့မြန်မာနိုင်ငံမှာနေရတာကသူ့အတွက်အနာဂတ်မင်းနေတာကြောင့်နိုင်ငံရခြားထွက်ခွာပြီးဘဝသစ္စာနိုင်မှုမျှော်လင့်နေပါတယ
်နိုင်ငံသားသွားလို့ရတယ်ဆိုစီးပွားရေးတစ်ခုလုပ်မယ်သွားလို့မရဘူးဆိုရင်ရွာမှာပဲစားပြစားမယ်ဒီနိုင်ငံမှာနေရင်တော့အနာဂတ်မရှိဘူးအဲ့လိုပဲခံစားရတယ်အနာဂတ်ကောင်းမှုဆိုနိုင်ငံသားသွားရမှာတခြားနိုင်ငံကိုထွက်ရမှာ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။ဒီအစီအစဉ်ကိုအလှူရှင်တွေရဲ့ကူညီမှုနဲ့ Foundation Heron တဲကပံ့ပိုးပေးထားတာပါ။နောက်တစ်ပတ်မှထုတ်လွှင့်မယ်တို့အတန် Podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ View အစီအစဉ်တွေကို Radio ရုံးမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါသေး။ view မြန်မာဝိုင်း facebook စာမျက်နှာလိပ်စာကတော့ f facebook.com/voabemis ဖြစ်ပါတယ
် VO ရဲ့တင်းငွေနေနေမနေ့ဘက်အတန်လွင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်နိုင်ငံဆိုတာတွေမပေါ်ခင်ကတည်းကလူဆိုတာကဘာပေါ်မှာရှိနေနေခဲ့ပါတယ်ဒီလူဟာဒီလူသားဟာသူနဲ့တဘာဝတစ်ဆက်တည်းဖြစ်တဲ့ကဘာကျိုးပေါ်မှာဘယ်နေရာမှာဖြစ်ဖြစ်ရေကြီးရမျက်နှာရရွှေပြောင်းသွားလာနေထိုင်ခဲ့ကြတာနှစ်ပေါင်းထောင်တောင်းမကရှိခဲ့ပါတယ်ဒါပေမဲ့နိုင်ငံရယ်လို့ပေါ်လာတဲ့အခါဒီလူသားရဲ့လွတ်လပ်ခွင့်ကဆုံးရှုံးသွားပါတယ်ဒီလိုရှူတော့ကနေကြည့်မယ်ဆိုလို့ရှိရင်ရွှေပြောင်းနေထိုင်သူတွေမှာကောလူအခွင့်အရေးမရှိသင့်ပေဘူးလားရွှေပြောင်းအလုံသမားတွေရဲ့အရေးကိုနှစ်ပေါင်းများစွာဆောင်ရွက်ခဲ့သူဦးထူးချင်းနဲ့ဦးတင်မောင်တန်းတို့ကဆက်သွယ်မေးမြန်းပြီးဆွေးနွေးတင်ပြထားပါတယ်
ဆက်သုံးခုနှစ်ဟာရွှေပြောင်းနေထိုင်ဖို့စ조사ကြသူတွေအများဆုံးနေ့ဖြင့်စံချိန်တင်လိုက်ပါတယ်ရွှေပြောင်းနေထိုင်ကြသူတွေမှာတော့လူခွင့်ရေးမရှိသေးဘူးလားဒီအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်တားသူကတော့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့အမှုဆောင်ဒါရိုက်တာဦးထွတ်ချစ်ဖြစ်ပါတယ်ဦးထွတ်ချစ်ကထိုင်းနိုင်ငံမှာအခြေစိုက်ပါတယ်မင်္ဂလာပါဦးထွတ်ချစ်
ဟုတ်ကဲ့ဗျာမင်္ဂလာပါဗျာ
ဟုတ်ကဲ့လက်ရှိချိန်ဒီမှာပုံပြီးထိုင်းနိုင်ငံအတွေ့အကြုံကပြောရင်ပုံပြီးတိုးများလာပါသလားရှင်ပြောင်းလာပုံလာကြပုံကဟောအရင်တုန်းကလည်းဘလို့များခွာခြားသွားပါတယ်လေခင်ဗျာ
ထိုင်းနိုင်ငံမှာကျွန်တော်တို့ဒီရှင်ပြောင်းအလုပ်သမားကြီးကိစ္စကိုဆောင်ရွက်နေတာအခုဆိုရင်ကျွန်တော်တို့နှစ်ပေါင်း23နှစ်ပြည့်ခဲ့တာပေါ့နော်ဒါပြီးခဲ့တဲ့ဒီဇင်ဘာလရက်ပေါ့ဒါကျွန်တော်တို့ဒီဟိုကျွန်တော်တို့အတွေ့အကြုံရဆိုလို့ရှင်ခါတိုင်းပေါ့ဒီမြန်မာပြည်ထဲမှာလူခွင့်ရေးချိုးဖောက်မှုတွေများတယ်နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်လာတယ်ဆိုလို့ရှိရင်ပုံများလာတယ်ပေါ့နော်ဒါကျွန်တော်တို့ဟို88တုန်းကလည်းမျိုးတစ်ခါကြုံခဲ့ဘူးတယ်ဒါအရှိတော်လူသမားတွေတော့ပုံများလာတယ်အခုကျွန်တော်တို့ပို့ပြီးတော့သတိထားကြည့်တာကကျွန်တော်တို့ဒီ2021ပေါ့နော်ဒီအစ်အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ကဒါဟိုတီးတီးတာတာနဲ့ကျွန်တော်တို့တစ်ခါမှဟိုမကြုံဘူးမတွေ့ဘူးတဲ့ပုံစံမျိုးနဲ့နီလန်းစုံနဲ့ကျွန်တော်တို့ရှေ့ပြောင်းဝင်ရောက်လာတာကိုကျွန်တော်တို့တွေ့နေရတယ်
ကိုတို့ချစ်ရဲ့အတွေ့အကြုံများပြောလို့ရှိရင်ပြောင်းနေထိုင်ရတဲ့အခါမှာသူတို့အတွက်အကြီးဆုံးအခက်အခဲကဘာများဖြစ်တယ်လဲခင်ဗ
ျအခက်အခဲတွေကတော့ဗျာအများကြီးရှိတယ်ဒါပေမဲ့အကြီးဆုံးလို့ဟိုပြောမယ်ဆိုလို့ရှိရင်တော့တခုံးမဲ့ပြောရမယ်ဆိုတော့ဒီတရားဝင်ဟိုတရားဝင်မှုဆိုတဲ့ပြဿနာကအကြီးဆုံးပဲနောက်တစ်ချိန်ထဲမှာပဲဟိုတက်ဆိုင်ရပါတော့ဒီနိုင်ငံနေနေဘလောက်ကျွန်တော်တို့ဒီတာဝန်ယူမှုရှိလဲပေါ့ဒါကလည်းဒီတာဝန်မယူတဲ့ဟိုနိုင်ငံကလာတဲ့အလုပ်သမားတွေဘက်ကအဲ့ဒီကိစ္စကလည်းဟိုတော်တော်လေးဟိုအကြီးပါတဲ့အခက်အခဲလို့ကျွန်တော်တို့အနေနဲ့ပြောလို့ရတယ
်ဒီသူတို့ရဲ့ဘဝတောင်းကနေပေါ့နော်သူတို့ကတော့လူခွင့်ရေးဆိုတာကိုဘယ်လိုများခံစားရှုမြင်ပါသလဲဒီလူခွင့်ရေးနဲ့ပတ်သက်ပြီးအရင်တုန်းကအမြင်နဲ့အခုအမြင်ရောကွာသွားတာရှိပါလားကွာရဲဆိုရင်ရောဘာတွေဘယ်လိုကွာသွားပါတယ်ခင်ဗျာ
အကျန်းအဖြစ်ပေါ့နှစ်ပိုင်းရှိတယ်ဥပမာဖြစ်တရားဝင်မှုပေါ့နော်တရားဝင်ကျွန်တော်တို့ဒီလာတဲ့ရှိကြောင်းလို့တမားနဲ့ကျွန်တော်တို့ဒီတရားမဝင်ဘူးပေါ့နော်ဒီထိုင်းနိုင်ငံတို့နီလန်းပေါင်းစုံနဲ့လာတယ်တရားမဝင်နဲ့ရှိကြောင်းလို့တမားဆိုတာအဲ့ဒီရဲ့ဟိုဒဲမှာလဲကျွန်တော်တို့ကတော်တော်လေးကိုဟိုပါပေါ့ဒီလူခွင့်ရေးပေါ့အဓိကအဖြစ်တော့အလုတမားခွင့်ရေးနဲ့ပတ်သက်ပြီးတော့အများကြီးသူပြဿနာတွေကြုံခဲ့ရတယ်မျိုးကျွန်တော်တို့ဖြေရှင်းပေးခဲ့ရတယ်ရှိတယ်ဥပမာဖြစ်ဟိုအလုလုအားပေါ့နော်ဒီဟိုလုအားကဟိုခိုင်းဆိုးကတတ်မှတ်ထားသလောက်မရတာလို့နောက်တစ်ခုကဟိုအလုတမားတွေရဲ့ခံစားခွင့်ကျွန်တော်တို့အစောကပြောတဲ့လူမှုထူလုံရေးခံစားခွင့်ညီဟိုထိုင်းဆိုးရကတတ်မှတ်ထားတဲ့ဟာကျွန်တော်တို့တက်တက်ကြီးတောင်းဆိုတာမျိုးပဲ ਨੇ ထိုင်းဆိုးကတတ်မှတ်ထားတဲ့ဟာတွေတော့မှပဲဟိုမရတာမျိုးတွေဟိုကျွန်တော်တို့ကြုံရတယ်အဓိကတော့ကျွန်တော်နည်းနည်းအားကောင်းလာတာကအခုနောက်ပိုင်းပေါ့နော်ကျွန်တော်တို့ခုအရင်ခင်းနေမတူဘဲ ਨੇ အခုရှစ်ပြောင်းလာတဲ့တချို့လူအများကြီးကတော့သူတို့ရဲ့အခွင့်အရေးကိုဒဇုံတရားဟိုနားလေတဲ့လူမျိုးတွေတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကခါတိုင်းလူမျိုးကျွန်တော်တို့ကဒီဟိုအလုတ္တမအခွင့်ဟိုကျွန်တော်တို့နိုင်ငံထဲမှာလူခွင့်ရေးချိုးဖောက်လို့လို့အားလာစားနေလို့ဆိုတော့ဟိုစဒီအဲ့လောက်နဲ့ပဲကျွန်တော်တို့လာတဲ့အလုတ္တမတွေမဟုတ်တော့ဘူး။အခုကကြတော့တကယ်ကိုတတ်သိပညာရှင်မျိုးဟိုအများကြီးပါလာတယ်အစွာဘုံဆိုတာကျွန်တော်တို့ဆရာဝန်တွေတက္ကသိုလ်ပေါင်းပေါင်းခါတွေကစပါလာတယ်ဆိုတော့အနေထားမျိုးတွေရှိတယ်ဆိုတော့ဘာပဲပြောပြောသူတို့တက္ကနာတစုံတရာတက်တယ်ဆိုရင်အဲသူတို့ဟိုဘယ်လူမျိုးအဖွဲ့အစည်းဘယ်လူပုဂ္ဂိုလ်တွေကိုဆက်သွယ်အကူအညီတောင်းရမလဲဆိုတာလေးတွေကတော့ကျွန်တော်တို့ဟိုတွေ့လာတယ်ပေါ့ဗျာအခုနောက်ပိုင်းပို့ပြီးတော့
ကုလသမဂ္ဂကပြောတာကတော့ပေါ့နော်ဆိုတော့အစိုးရတွေအားလည်းရွှေပြောင်းနေထိုင်ကြသူတွေရဲ့ဘဝကအသိဆောင်မခံတဲ့ဘဝအတိပြောရင်သူတို့ရဲ့ဘဝအနေထားကိုပါနိုင်ရှင်မှုရအားနေတဲ့သဘောတွေကိုအတိမပြုဖို့ဒါကကနဦးလိုအပ်ချက်ဖြစ်တယ်လို့ပြောပါတယ်အဲ့တော့ရွှေပြောင်းနေထိုင်ကြသူတွေနဲ့ပတ်သက်ပြီးစီမံခံဝဲတဲ့အခါမှာလည်းလူခွင့်ရေးအခြေခံကနေစဉ်းစားဖို့ဒါကုလသမဂ္ဂကအဲသူတို့ရဲ့အင် to check out which on that or the Nashi gave me so that Kajano. Any ties so are we got war? Any the bogo, a team of you are the Lakana.
Tonoro, a near and jore, a team of you are the Lazaro, a team of you all. Those are Halusian, Druaro, a team of Puria, Lucharo, a champion to Luyare. Uma, I see Tonoroa, the Shibralo to my case at Jore Solution, Jorue, who make it hang on Bobia. ไอ้อะไรอยู่ดีชื่อบรรลุธรรมอุปเยนไงเนี่ยลักษณะไหนไงว่าไทยไทยไหนไงนะไอ้ท่านไหนไงอธิการตาวุ่นชีเลยฉะนั้นสรุปจริงๆนะก็มีแกไหนไงก็กูได้ก็ฉะนั้นรู้ไอ้สวาบิวไทยสุยาก็ตั้งมาทาร์เลยฉะนั้นรู้ดีอุบลีเนี่ยหนีไอ้ที่เอาเชียงยานี่บิดอไอ้เอาอากาศไอ้เอาธรรมอุปเยนเกษรีหูน่าเชียงบุรีเอาอากาศไอ้อะไรหูตะเกียวอุปเยนอะไรสุดาตัวที่จัดจ้าลีเนี่ยเดล่าบิดอตัวรู้ โอ้โหจ้าดีสุยาจีสุยาเมื่อจากนั้นพอเลยสุยาจีสุยาบอกว่าจีดูจีบอกเอ้าล่ะก็ปูปูบิโรยีจีเลยแต่จำบอกจากนั้นพอเลยคุ้มสุดจากนั้นว่าโอ้กัมพูชาสุยาลูกตมารีเนี่ยโอ้จากนั้นพอเลยมาสุยาลูกตมารีเนี่ยเราไม่ดูอุ้มมาพี่กัมพูชาสุยาลูกตมารีอุดรดาวลงเงินเชียร์ดาวดาวเราได้ไม่ที่เยอะหรอกสุยาเดี๋ยวตัวเราลูกตมารีตะคุกคุกเชียร์เนี่ยตัวอะไรไอ้ลูกยงสายยงนี่ตัวอะไรลูกอะไรสุยาจีไหนมือเลือดเลย ลูอะไรอากูยิ้มมือกูก็เนี่ยงานนะชีวิตเราตัวมาเร็วปีเดียวอันนั้นก็เลยปูเบี้ยยี่จีรู้ตัวนี้มั้งตัวเช่นอะไรอย่างนี้แต่จำเป็นใช้ส่วนนี้เนี่ยก็รู้ตัวนี้อะไรเนี่ยงานอะไรก็ยี่พี่อาเนี่ยงานอะไรก็ตัวนี้ยี่ห้องนี้เลยนะพวกเราเนี่ยงานอะไรก็เอเดียรู้ลักษณะปีเดียวลักษณะปีเดียวสีว่าชาเนี่ยเนี่ยงานเช่นเดียร์อันนั้นจำเป็นตัวนี้เนี่ยเราบาเบียรู้จำเป็นเราตัวมายี่กิสาวลีซาดีพี่มาลีซาดีพี่ ตัวนี้เนี่ยเราลีซาไลน์น่ามาเว้ยจนเราอ่ะปูอุบลีอยู่พี่ท่านบุตรสุนนะฮู้ตัวเราพี่ท่านท่าเรืออุบลีอุบมาพี่เชี่ยงเราลูกอาเก่าเนาะตีเตี้ยกูตัวนั้นเสียยาเรียบีเนี่ยตัวลีซายาเรียบีเนี่ยเรื่องอะไรมาตะเกียร์ยาเอ็นะเชี่ยบูเราบุรุษเชี่ยบูลูกอาเก่าตะเกียร์ยาเอ็นะโยเจลูกตัวมาคุยตัวนี้เดี๋ยวจะยีราบีตาเว้ยคุยสูรุษเชี่ยเลยจนเราดีสุชาสจูดีว่าแล้วสวัสดีเลยลูกมุพุลอยู่กิสาสุเลยดับไปเป็นเราด่าโอ้เ ဟိုတိတိယောက်ယောက်ဖြစ်အောင်အစိုးရချင်းစကားပြောမှုလိုတယ်နီးပညာလည်းလိုတယ်စိတ်ကောင်းစေတနာရှိဖို့လည်းလိုတယ
်เนาะကျွန်တော်တို့နိုင်ငံတော်တော်များများဒါအမျိုးသမီးဖွင့်ရင်ဆိုရင်နိုင်ငံတကာသဘောတူညီချက်လက်မှတ်တွေရေးထိုးထားတယ်ကလေးနေရဆိုတဲ့သဘောရေးထိုးထားတယ်အဲ့တော့ထိုင်းနိုင်ငံမှာရောသက်ဆိုင်ရာထိုင်းအစိုးရတွေကကလေးတွေနဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုလေးလေးစားစားနဲ့တောက်ပြဆောင်ရွက်တာမျိုးတွေပေါ့အခုထွက်ချက်တွေ့ရတာ
ရှိလားဆိုတော့တစုံတရာဥပမာအဖြစ်ထိုင်းနိုင်ငံမှာဟိုကျွန်တော်တို့ဒီ2005ခုနှစ်ကအထူးပြုခဲ့တဲ့ကျွန်တော်တို့ဟိုပညာရေးဒီအားလုံးတွေဖြစ်ရမယ်ဆိုတော့ဒီ Education for All Policy အတိမပြည့်ရရှိမှာအဲ့ဒါဘာပါလဲဆိုတော့ထိုင်းနိုင်ငံထဲမှာနေထိုင်သောမိသည့်လူမျိုးမိသည့်နိုင်ငံသားပဲဖြစ်နေဖြစ်နေသူတို့မိဘတွေလက်မှတ်ရှိရှိမရှိရှိအဲ့ဒီကလေးတွေထိုင်းကလေးတွေနဲ့တန်းတူထိုင်းเจ้าမှာတရားဝင်တော့ခင်ရှိတယ်ဆိုတော့ဘူပါတော့ရှိတယ်ဒါကကျွန်တော်ကဥပဒေဒါပေမဲ့ပြည်နယ်တိုင်းမှာအသက်မဝင်ဘူးဖြစ်နေတယ်ဒါကျွန်တော်တို့အဲ့ဒါကိုနေ့တိုင်းဖြစ်အခုဆိုလို့ရှိရင်ဒါအတည်ပြုထားတာကတော်တော်ဆယ်စုနှစ်တစ်စုကျော်သွားပြီเนาะဒါပေမဲ့ကျွန်တော်တို့ဖန်ငါပေါ့ကျွန်တော်တို့ခုလုပ်နေတဲ့ဖန်ငါခရိုင်မှာကျတော့အဲ့ဒါကဟိုအတည်ပြုတယ်လို့ပြောလို့ရတယ်ကျွန်တော်တို့ပို့ထားတဲ့ကလေးတွေကျွန်တော်ပြည်နယ်ထဲမှာကျွန်တော်တို့ကလေးတွေဟို900ကျော်လောက်ရှိတယ်ထိုင်းကောင်ကိုပဲပို့တဲ့ကလေးတွေ900ကျော်လောက်ရှိတယ်900နဲ့400ပေါ့ဒီချက်ပြောမယ်ဆိုဒါဟုတ်သူငယ်တန်းကနေပြီးတော့တက်ကတူအတည်ကျွန်တော်တို့ပို့ထားနိုင်တယ်ဆိုလိုချင်တာကဒါပေမဲ့တခြားပြည်တွေဥပမာမဲဆောက်လူမျိုးတွေမှာကြတော့ရတဲ့ចောင်းတွေရတယ်မရတဲ့ចောင်းတွေမရအောင်အဲဒါကြောင့်ကျွန်တော်တို့ဆိုလိုချင်တာအစောအဲ့ဒါကိုအဲ့ဒီ policy လေးကိုကင်ပြီးတော့တိတိကျကျကျွန်တော်တို့ရင်တော့လိုက်လုပ်ခဲ့ဘူးတော့ဗောနော်ကျွန်တော်တို့ပြည်နယ်မှာ advocacy လုပ်ဖူးတာဗောနော်ဒါအချို့ခိုင်းចောင်းတွေကဆမသိတာလေဟိုဖြစ်တယ် and ဒါတခြားအចောင်းမျိုးចောင်းတွေဖြစ်နိုင်တယ်အချို့ចောင်းတွေကဥပမာဖြစ်ကလေးတွေဟိုမွေးစင်းတောင်းမှចောင်းလက်ခံတယ်ဗောနော်အဲ့ဒါလည်းမဟုတ်ဘူး အမှန်ဆိုဘွေးစင်းလည်းရှိတယ်ဗျာဒီစတိတ်လက်ကလေးတွေရတယ်သူဥပဒေရအကျုံးဝင်ထားတယ်ဒါကတော့ကျွန်တော်ကြုံတော့အဲ့ဒီကလေးခွင့်ရေးကိစ္စတွေပြောတာဟုတ်အမျိုးသမီးဆိုလို့ရှိရင်လည်းသူတို့ရဲ့အဆူအဥမာဖြစ်ဒီအလौဒမအဆောက်ပြောတဲ့ဒီဟိုပါပေါ့လူမှုဖူလုံရေးရံပုံကိုအကျိုးခံစားခွင့်တယ်မှာသူတို့ပါတယ်အမျိုးသမီးတွေသူတို့ဒီကိုဝင်ဆောင်ကလေးမွေးလို့ရှိရင်သူတို့ဘလောက်ဥစ္စာဟ လွယ်ခေါ်တော့ဒီမှာနှုတ်မဖို့လိုမျိုးအဲသူတတ်မှတ်ချက်အဲတလောက်ကိုနည်းနည်းတော့နေတာပေါ့လေအဲ့လိုမျိုးတွေတော့ဟိုပေးနေတာပဲဆိုလို့ရှိရင်တော့ကျွန်တော်ဆိုလို့ရှိရင်ဒါကတော့ဟိုသူတို့ရဲ့ policy ကတော့ဒီလောက်ထိဆူဆူဝါးဝါးကြီးတွေအဲ့လိုမျိုးဖြည့်နှိပ်ထားတာမျိုးမရှိဘူ
းဟုတ်ကဲ့အဲကျေးဇူးအများကြီးတင်ပါတယ်ဦးထွန်းချစ်ရေ
ဟုတ်ပါဗျာ
ဟုတ်ကဲ့
တင်ပါတယ်ဟုတ်
ရွှေပြောင်းနေထိုင်သူတွေရဲ့ခွင့်ရင်းနဲ့ပတ်သက်ပြီးရွှေတွေတင်ပြသွားခဲ့တယ်မှာတော့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့အမှုဆောင်ဒါရိုက်တာဦးထွန်းချစ်ဖြစ်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American အသံရဲ့တင်းငွေနေနေမနေ့ဖက် radio ရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရေဒီယိုအသံလွှင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့49တို့ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်ဆက်လက်ပြီးတော့ဗတ်စင်ကန္တာတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစားတဲ့အစီအစဉ်တွေကိုထုတ်လွှင့်ပါအောင်မယ်အခုအရင်ဆုံးတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်ထိုင်ဝမ်မှာဂျွေးကောက်ပွဲမှာလွတ်လပ်ရေးလိုလားတယ်လို့သတ်မှတ်ခံထားရတဲ့ DPP ပါတီကိုယ်စားလှယ်လိုက်ချင်းတဲ့အနိုင်ရခဲ့ပြီးနောက်ဘလို့အလားအလာတွေဆက်လက်ဖြစ်ပေါ်ပါသလဲတရုတ်ကတော့တိဘက်ဒေသမှာစစ်တီဆောက်မှုတွေတိုးမြင့်မှုပြင်းစင်နေပါတယ်မထင်မှတ်ပဲပါကစ္စတန်နဲ့အီရန်အကြားမှာတော့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်ဒီအကြောင်းအရာတွေကိုကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ
်ထိုင်ဝမ်နိုင်ငံမှာဇန်နဝါရီလ13ရက်နေ့သမ္မတရွေးကောက်ပွဲမှာတိုးတက်သော Democrat Party DPP ပါတီကလက်ရှိဒုတိယသမ္မတလိုက်ချန်တေမဲအနီအတွက်40ရာခိုင်နှုန်းကျော်နဲ့အနိုင်ရရှိသွားပါတယ်။လိုက်ချန်တေဟာမေလမှာသမ္မတအဖြစ်ကျန်းသစ္စာကျင်းပမှာဖြစ်ပါတယ်။ရွေးကောက်ပွဲနိုင်အပြီးသူကခုလိုပြောဆိုခဲ့ပါတယ်
။在民主和威权之间，我们选择站在民主这一边。
ဒီရွေးကောက်ပွဲနိုင်တာဟာကျွန်တော်တို့ကဒီမိုကရေစီကိုဘယ်လောက်ထိလိုလားတယ်ဆိုတာကိုကဘာကြီးကိုပြသလိုက်တာဖြစ်ပါတယ်။ဒီမိုကရေစီလိုလားသူတွေရဲ့အောင်ပွဲလည်းဖြစ်ပါတယ်။အာဏာရှင်စနစ်နဲ့ဒီမိုကရေစီစနစ်မှာကျွန်တော်တို့ဟာဒီမိုကရေစီဘက်ကိုရပ်တည်တယ်ဆိုတာကိုနိုင်ငံတကာအတိုင်းအဝိုင်းကိုပြသလိုက်တာလည်းဖြစ်ပါတယ
်။တရုတ်အစိုးရကတော့လိုက်ချန်တေးကိုအန်ဒီယေရှိတဲ့ခွဲထွက်ရေးသမားလို့သတ်မှတ်ထားပါတယ်။ထိုင်ဝမ်အရေးဟာပြည်တွင်းရေးသာဖြစ်ပြီးထိုင်ဝမ်မှာဘယ်သူပဲရွေးကောက်ပွဲတိုင်းတိုင်းတရုတ်ပြည်တပြည်တည်းဆိုတာကိုပြောင်းလဲစေမှာမဟုတ်ပါဘူးလို့တရုတ်ကတုံ့ပြန်ပြောဆိုထားပါတယ်ရွေးကောက်ပွဲအပြီးနောက်တနေ့မှာပဲတရုတ်ကထိုင်ဝမ်အနီးစစ်အင်အားပြသခဲ့ပြန်ပါတယ်အမေရိကန်ပြည်ထောင်စုကတော့လိုက်ချန်တေးရွေးကောက်ပွဲနိုင်ပြီးပြီးချင်းဇန်နဝါရီလ15ရက်နေ့မှာအမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းစတီဖင်ဟက်ဒလေးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဆေလွတ်ခဲ့သလိုနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းချီးကျူးဂုဏ်ပြုခဲ့ပါတယ်ဖိလစ်ပိုင်သမ္မတမာကိုစ်ကလည်းလိုက်ချန်တေးအနိုင်ရရှိတာကိုဂုဏ်ပြုချီးကျူးစကားပြောခဲ့တဲ့အတွေ့တရုတ်အစိုးရကမကြေမနက်ဖြစ်ပြီးဖိလစ်ပိုင်သံအမတ်ကိုခေါ်ယူကန့်ကွက်ခဲ့ပါတယ်တရုတ်ပြည်နဲ့ပြန်လည်ပေါင်းစည်းရေးကိုလိုလားတယ်လို့သတ်မှတ်ခံထားရတဲ့ကွန်မန်ဒန်ပါတီ၃ကြိမ်စတိုက်ရှုံးနိမ့်တာကိုကြည့်ရင်ထိုင်ဝမ်ဟာတရုတ်ပြည်မှကြီးနဲ့ပြန်လည်ပေါင်းစည်းရေးကနေဝေးတက်ဝေးလာနေတယ်လို့လေလာသူတွေနဲ့နိုင်ငံရေးပညာရှင်တွေကသုံးသပ်ပါတယ်။နောက်တစ်ချက်ကတော့ဟောင်ကောင်အတွေ့အကြုံဟာထိုင်ဝမ်အတွက်သင်ကန်းစာလို့ဆိုပါတယ်။တရုတ်ပြည်မှကြီးနဲ့တပြည်တော်စနစ်နှစ်ခုနဲ့ပြန်လည်ပေါင်းစည်းခဲ့တဲ့ဟောင်ကောင်မှာနောက်ဆုံးဗဟိုကချုပ်ကင်တဲ့အာဏာရှင်စနစ်ကိုသာအတင်းသွင်းခံရပြီး ဒီမိုကရေစီအခွင့်အရေးတွေကိုအတင်းအကျပ်ပိတ်ပင်တာတွေကိုတွေ့မြင်ကြရတဲ့အတွက်ထိုင်ဝမ်ပြည်သူတွေအကြားမှာတရုတ်ပြည်မနဲ့ပြန်လည်ပေါင်းစည်းလို့မှုကျဆင်းလာတယ်လို့ယူဆပါတယ်။အခုလိုအချိန်မှာပဲ1959ခုနှစ်ကတရုတ်ဝင်ရောက်သိမ်းပိုက်ထားတဲ့တိဘက်ဒေသမှာမဟာဗျူဟာမြောက်ယထာလန်ကာလန်နဲ့လေကြောင်းလန်ဆက်သွယ်ရေးအခြေခံအစားအဦးတွေဆောင်လုပ်ဖို့အမေရိကန်ဒေါ်လာ17ဘီလီယံကျော်ပိုးရှိတဲ့စီမံကိန်းတရက်ကိုဇန်နဝါရီလ17ရက်နေ့ကတရုတ်အစိုးရကထုတ်ပြန်ကြေညာပါတယ်။ပြိုင်ဆိုင်မှုတွေတိုးလာနေပြီးနေဆက်ပြဿနာကြောင့်စီးရေးပဋိပက္ခတွေရှိနေတဲ့အိန္ဒိယနဲ့အသိမ်းပိုက်ခံတိဘက်တွေရဲ့လွတ်မြောက်ရေးလှုပ်ရှားမှုတွေအပါအဝင်ပြည်တွင်းပြည်ပလုံခြုံရေးအတွက်အနောက်ဘက်ဒေသစီးရေးတိုးမြင့်ဖို့ရည်ရွယ်တာလို့စောင့်ကြည့်လေ့လာသူတချို့ကမြင်ပါတယ်။ဒီစီမံကိန်းမှာအထွေထွေသုံးလေယာဉ်ကွင်း10ခုအလွယ်တကူတက်နိုင်ဆင်းနိုင်တဲ့အသေးစားလေယာဉ်ကွင်း48ခုပါဝင်မှာဖြစ်ပါတယ်။ဒါအပြင်ယူနန်တိဘက်ယထာလန်ရဲ့ဘိုမီရန်ဝူလမ်းပိုင်းစီမံကိန်းစီချွန်တိဘက်ယထာလန်ရဲ့တိဘက်အပိုင်းတွေပါဝင်မှာဖြစ်ပါတယ်။တရုတ်ဟာ2016ခုနှစ်ကတည်းကအနောက်ဘက်ဒေသထောက်ပို့စီမံကိုယ်ကယ်ရေးစစ်ဌာနချုပ်ကိုထူထောင်ခဲ့ပြီးတိဘက်နဲ့ရှင်ချန်းဒေသကိုမဟာဗျူဟာမြောက်ဆက်သွယ်ရေးလမ်းတွေဖောက်လုပ်နေတာဖြစ်ပါတယ်။ဒါအပြင်အနောက်တောင်ဘက်ယူနန်ကနေတိဘက်ကိုဆက်သွယ်တဲ့ယထာလန်ကာလန်လေကြောင်းလန်းတွေအပြင်မြန်မာနိုင်ငံအပါအဝင်တောင်ဘက်လာအိုကမ်ဘောဒီးယားထိုင်းဗီယက်နမ်အထိဖောက်လုပ်ပါတယ်တရုတ်ဟာကုန်းတွင်းတစ်ပတ်လေအနောက်နဲ့အနောက်တောင်ဘက်လုံခြုံရေးနဲ့စီးပွားရေးအတွက်မဟာဗျူဟာမြောက်အရေးပါတဲ့ဆက်သွယ်ရေးလမ်းတွေကိုဖောက်နေတာပါဒီနေရာမှာပြည်တွင်းစစ်ဖြစ်နေတဲ့မြန်မာနိုင်ငံအပိုင်းမှာကျန်းနေပါတယ်ဒါကြောင့်တရုတ်ဟာမြန်မာစစ်တပ်ကိုတည်းမကဘဲအတိုက်အခံလက်နက်ကင်အင်အားစုတွေကိုပါချဉ်ကပ်ပြီးမြန်မာနိုင်ငံကိုထိမ့်ချုပ်နိုင်ရေးကြိုးပမ်းနေတယ်လို့နိုင်ငံတကာလေ့လာသူတွေကသုံးသပ်ကြပါတယ်။အခုလိုအခြေအနေမှာပဲဇန်နဝါရီလ16ရက်နေ့မှာအီရန်နိုင်ငံကပါကစ္စတန်နယ်တိုက်ကိုဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပါကစ္စတန်ဘက်ကလည်းဇန်နဝါရီလ18ရက်နေ့မှာအီရန်ဘက်ကိုဒုံးကျည်နဲ့ပြန်လည်ပစ်ခတ်ခဲ့ပါတယ်။နှစ်ဖက်စလုံးကတော့ခိုးအောင်နေတဲ့အကြမ်းဖက်အဖွဲ့တွေကိုပစ်ခတ်တာလို့ဆိုပါတယ်။ဆက်ပြီးတိုက်ခိုက်မှုတွေမဖြစ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကမြစ်တာရက်ခံပါတယ်။တရုတ်ကတော့လိုအပ်ရင်ဂျောင်းဝင်လှုပ်ဆောင်ပေးမယ်လို့ပြောပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကဇန်နဝါရီလ18ရက်နေ့တုန်းကအခုလိုပြောဆိုခဲ့ပါတယ
်။我还不了解你说的最新的情况，但是呢，我们也高度关注局势的发展。
တရုတ်အနေနဲ့လွန်မဲစိုးရိမ်မိပါတယ်။ပါကစ္စတန်နဲ့အီရန်နှစ်နိုင်ငံလုံးဟာတရုတ်နဲ့ယဉ်နေတဲ့အင်းနီးချင်းတွေဖြစ်ပါတယ်။နှစ်ဖက်စလုံးအခြေအနေတွေကိုပိုဆိုးမသွားအောင်ထိန်းနေကြဖို့နဲ့ကုလသမဂ္ဂသဘောတူညီချက်တွေအပါအဝင်နိုင်ငံတကာဥပဒေတွေနဲ့အညီဖြည့်ရှင်းကြဖို့တိုက်တွန်းပါတယ်
။အီရန်ဟာပါကစ္စတန်နယ်တဲကိုတင်ပစ်ခတ်ခဲ့တာမဟုတ်ဘဲအီရန်နဲ့ဆီးရီးယားနယ်တဲတွေကိုလည်းပစ်ခတ်ခဲ့ပါတယ်။အခုလိုအီရန်ဘက်ကပစ်ခတ်တာဟာဆီးရီးယားမှာဒီဇင်ဘာလတည်းတုန်းကဣသရေလကြောင်းတိုက်ခတ်မှုကြောင့်အီရန်ဗိုလ်ချုပ်စီရာဇီတည်ဆုံးခဲ့မှုပါကစ္စတန်နယ်စပ်ကရဲစခန်းတိုက်ခိုက်ခံရမှုနဲ့ဇန်နဝါရီလထဲမှာပဲလူ100လောက်တည်ဆုံးခဲ့ရတဲ့ဗိုလ်ချုပ်ဆလမန်နီနှစ်ပတ်လည်ဘုံခွဲတိုက်ခိုက်ခံရမှုတွေနဲ့ပတ်သက်နေနိုင်တယ်လို့ခန့်မှန်းကြပါတယ်။မြို့တော်ပင်ဆိုစေရုရှားယူကရိန်းစစ်ဣသရေလဟားမတ်စစ်တွေကြောင့်တစ်ကမ္ဘာလုံးအကြမ်းအတည်းနဲ့ရင်ဆိုင်နေရချိန်မှာနောက်ထပ်နိုင်ငံဖြတ်ကျော်စစ်ပွဲတွေတိုးလာမှာကိုစိုးရိမ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။ဒါကတော့အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VOA ကနေဆက်လက်ပြီးအစီအစဉ်တွေထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံပြည်တွင်းစံစည်းကွက်မှာအခုရပိုင်းအတွင်းစံစည်းနှုန်းတွေအစမတန်မြင့်တက်လာတာဟာတချို့ဈေးကစားနေလို့ဖြစ်တယ်လို့ပြောကြပါတယ်ဒီလိုအကြောင်းအရာအပြင်လေယာထွက်ကုန်စင်းတို့တွေဟာ The Farmer Times Media ကစူးစီးတင်ဆက်ပေးထားပါတယ
်မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာဆိုင်ရဲ့ချစ်သူများရှင်လန်းချင်းမြင့်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးခန္ဓာကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကုန်သည်တွေဈေးကစားမှုကြောင့်ပြည်တွင်းစံစည်းစံချိန်တွေမြင့်တက်လာတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်။အခုရပိုင်းအတွင်းပြည်တွင်းစံစည်းကွက်မှာစံစည်းနှုန်းတွေအစမတန်မြင့်တက်လာပြီးဈေးနှုန်းမတည်ငြိမ်မှုတွေဖြစ်ပေါ်လာတာဟာ
ဆန်ကုံတဲ့ရဲ့ဈေးကစားမှုကြောင့်ဖြစ်တယ်လို့ဆန်ကုံတဲ့ကြီးတချို့ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ပြည်တွင်းစံဈေးကမှာစံတအိတ်ကိုပြင်းပြကျက်နှစ်တောင်းကျော်လောက်အထိကိုစံချိန်တွေမြင့်တက်နေတာပါ။စစ်ကောင်စီရဲ့စီးပွားကူတန်းဝင်ကြီးဌာနကနိုင်ငံခြားငွေရရှိဖို့အတွက်စံစကွဲပြပတင်ပို့မှုအပေါ်တွန်းအားပေးဆောင်ရွက်နေတာကြောင့်ပြပစံတင်ပို့မဲ့ကုမ္ပဏီကြီးတွေက export ဒဏ်ဝင်စံကျန်းတွေကိုဈေးနှုန်းမြင့်တင်ပြီးကွင်းစင်းဝယ်ယူနေတဲ့အတွက်စံဈေးတွေကအစမတန်မြင့်တက်လာတာလို့ကုန်တယ်ကြီးတွေကဆိုကြပါရယ်။စံဝယ်လိုက်လာမှုအပေါ်မှာတူလောင်ထားသူကုန်တယ်ကြီးတွေကလည်းဈေးကိုဆွဲတင်ပြီးရောင်းချနေကြတာဖြစ်တယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်အဖွဲ့ဝင်စံကုန်တယ်ကြီးတအုပ်ကလည်းအတည်ပြုပြောဆိုပါရယ်။လက်ရှိပြည်တွင်းစံဈေးကမှာပြပတင်ပို့မှုများတဲ့စံကျန ပါတယ်ပြည်တွင်းအခြေခံလူဒန်းစားတွေနဲ့လူလက်ဒန်းစားတွေစားသုံးမှုများတဲ့အေယာမင်းစံကတော့တိတ်ကို33,000ကျပ်အေယာဝရီတာစံက35,000ကျပ်ကျော်အေယာဝရီပေါ်စံအုပ်စုဝင်စံမျိုးစားတွေကတော့တိတ်ကို32,500ကျပ်ရွှေဘိုပေါ်စံထိတ်ဆရှယ်တိတ်ကို36,500ကျပ်လောက်အထိအသီးသီးပေါက်ဈေးရှိနေပါတယ်မြန်မာနိုင်ငံစံစဘာအသင်းချုပ် MRF ကတော့စံစည်းနှုန်းတည်ငြိမ်အောင်ဆိုပြီးဈေးကွက်အတွင်းရောင်းချသင့်တဲ့ရည်ညွှန်းဈေးတမတ်ထုတ်ပြန်မှုတွေပြုလုပ်လာတာကိုတွေ့ရပါတယ်။ဒါပေမဲ့စံစဘာအသင်းချုပ်ကထုတ်ပြန်တဲ့စံစည်းနဲ့ဈေးကွက်အတွင်းကုန်သည်တွေရောင်းဝယ်ပြုလုပ်နေတဲ့ပေါက်ဈေးကတိတ်ကိုအနည်းဆုံး10,000ကနေ9,000ကျပ်လောက်အထိဈေးကွာဟနေတာဖြစ်ပါတယ်။
ပူကောင်ရောင်းဝင်တဲ့ဓမြောစာတင်တွင်းခွေပေးတာပြီးမဲ့အခက်ခဲတွေရှိနေတယ်လို့ရောဘလုံငယ်ရှင်တွေကပြောဆိုလာပါတယ်လက်ရှိမှာစီးပွားကုတမှုကြီးဌာနကရောဘကိုပြင်ပတင်ပုံမူကနေရရှိလာတဲ့ဝင်ငွေရ900ရာခိုင်နှုန်းကိုဓမြောစာတင်တွင်းခွေပေးထားတာဖြစ်ပါတယ်ဒါပေမဲ့ဓမြောစာတင်တွင်းခွေပေးထားတဲ့အချိန်ကပြင်တွင်းမှာရောဘထွက်ရှိတဲ့ရာဒီချိန်နဲ့မကိုက်ညီတာဖြစ်တယ်လို့မြန်မာနိုင်ငံရောဘဆိုင်ပြိုထုတ်လို့တင်ပို့ရောင်းချသူများအသင်းမှာတာဝန်ရှိသူတွေကပြောဆိုထားပါတယ်လက်ရှိပြင်တွေရောဘဈေးကွက်မှာအရင်ကရောဘတစ်ပေါင်ကို1,980ကျပ်လောက်ပေါက်ဈေးရှိရကနေလက်ရှိမှာရောတစ်ပေါင်ကို1,600ကနေ1,650ဝန်းကျင်ထိမြင့်တက်လာတဲ့အတွက်တွဲချေခိုက်ပြီးမဲ့အကျိုးမြတ်ကအများကြီးမကျန်ဘူးလို့အဆိုပါတာဝန်ရှိသူကဆက်လက်ပြောဆိုထားပါတယ်နိုင်ငံတကာရောဘဈေးကွက်မှာတော့တဒံကိုအမေရိကန်ဒေါ်လာ1,900ကျော်ထိပေါက်သေးရှိနေပြီး2023-2024ဘဏ္ဍာနှုန်းမှာကျင်းပကိုရောဘတန်ချိန်၄သိန်းခန့်တင်ပို့နိုင်ဖို့ရည်မှန်းထားတယ်လို့ဆိုပါတယ
်ပြပချင်းတင်ပို့မှုအပေါ်အခွန်3ဆတိုးကောက်လို့ကုန်သည်တွေအခက်တွေ့နေပါတယ်ပြည်တွင်းထွက်ချင်းတက်အစိုးကိုရေချောင်းကနေတင်ပို့မှုအပေါ်အခွန်နှုန်းထား3ဆလောက်ထိမြင့်တင်လိုက်တာကြောင့်အခက်အခဲဖြစ်နေတယ်လို့ကုန်သည်တွေကပြောပါတယ်အရင်ကရန်ကုန်စိတ်ကမ်းကနေဘင်္ဂလားဒေ့ရှ်ကိုတမောနဲ့ဂျင်းတက်တင်ပို့ရမှာအခွန်အနေနဲ့တပိတ်တာကို900ကျပ်လောက်သာပေးဆောင်ခဲ့ရတာပါလက်ရှိမှာတော့စစ်ကောင်စီကအခွန်ကို300နီးပါးလောက်ထိတိုးမြင့်ကောက်ခံလိုက်တာကြောင့်ဂျင်းတက်ပြည်ပတင်ပို့မှုရှိပေမဲ့လည်းပြည်တွင်းဂျင်းဈေးကွက်ကအကြဘက်ကိုဥတီနေတယ်လို့ပို့ကုန်လုပ်ငန်းရှင်တဦးကပြောပါတယ
်ဟုတ်ကဲ့ဆရာကျော်ကတော့တော်တော်များများကအခွန်ကတက်သွားတယ်အခုကတော့ဒီနေ့ကဟာဟိုရအောင်တပိတ်ပါဘူးတပိတ်ကကိုရာအခုတင်းရတယ်ပေါ့ဗျာနိုင်ငံတော်ကွန်တင်းရတယ်ပေါ့ဆရာက energy လက်ထပ်ကဆွဲထားတဲ့ဒီပြီးပါကူတာဥပဒေပေါ့ဗျာအခုကျတော့ဟွာကနေပြီးတော့မရောင်းလိုက်တော့ကနေပြီးတော့ပါပြန်ပြီးတော့အခုပြန်ပြင်ဆင်လိုက်တာတဲ့3ပါလောက်ပြန်ဆက်သွားတယ်ကိုရာကနေတပိတ်ပါကိုရာကနေကျော်ပြီတပိတ်ပါ2,000ကျော်သွားတော့ပေါ့ကျောင်းကျောင်းတိုင်းကတော့ပုံမှန်ပွဲသားလောကတော့လုံလောက်တော့မရှိဘူးလုံလာတာပေါ့ဘယ်သူနဲ့လင်းလာသွားလဲဆိုတောင်သူမြင့်လာသွားတယ်
အရင်ကဂျင်းတက်ကိုရခိုင်ပြည်နယ်စစ်တွေနဲ့မောင်တော်နယ်ဆက်ကုံသွေးစခန်းတွေကနေဘင်္ဂလားဒေ့ရှ်ကိုတင်ပို့လို့ရပါမယ်ရခိုင်တက်တော် AA နဲ့စစ်ကောင်စီတက်တို့ကြားတိုက်ပွဲတွေပြန်ဖြစ်ပွားခဲ့တဲ့နိုဝင်ဘာလကစလို့စစ်ကောင်စီဘက်ကရခိုင်ပြည်နယ်ကိုကုန်းချောင်းရေချောင်းကပါဝင်ရောက်ခွင့်ပိတ်ပင်လိုက်တာကြောင့်ရန်ကုန်စိတ်ကမ်းကနေပြောင်းလဲတင်ပို့နေရတာဖြစ်ပါတယ်
ဘင်္ဂလားဘက်ကလည်းဘင်္ဂလားအကြောင်းကိုတိတ်တာ9,000ပြည့်တဲ့ကျောင်းကြီးရတယ်။တမန်ကြီးပေါ့နော်။အတူတူများလည်းအခွန်ကားကပြည့်ရတာရှိတယ်ဗျ။အခွန်ကတောင်းလောက်ပြည့်ရတယ်။ဝန်ထမ်းဆောင်ဝန်ကျင်လောက်ပြည့်ရတဲ့ဒိဋ္ဌာမှာကျွန်တော်တို့ဒီဘက်မှာကျွန်တော်ကျွန်တော်တို့ကကာလာပေါက်ဒီတော့3,000နဲ့ဝင်လို့မရတော့ဘူး။ဟုတ်လား။2,000 2,500အရင်ဆုံးတော့လည်းဝင်ရတော့
Jin Sen no Ja Sen ni be me pi twe ma yang cha da the pi ba go kong chain a mya pya tin po mu ga ni ngwe de long de khe ya shi da ja tin po ni da lo so ja ba de la de lo jin mya pya thwet shi de shan mi ne ga taung ji aung ban sa de kong si dai ni ma do jin de bait da go 2000 ga ni 3500 ja lao thi paung sin shi ni da go twet ya ba de
VOA အစီအစဉ်တွေကို Radio ရုံးမြင်သံကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်။ VOA American အသံရဲ့တနင်္ဂနွေနေ့မနေ့ဖက်အသံလင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ Radio အသံလင်းအစီအစဉ်တွေကတော့ line meter 32နဲ့49ရောကနေထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။စံချိန်တင်ကက်သမျှအပူဆုံးဖြစ်တဲ့2023ခုနှစ်ထက်ဒီ2024ခုနှစ်မှာပိုပြီးပူလာနိုင်ခြေရှိတယ်လို့ယာတီဥရုအရေးစောင့်ကြည့်လေ့လာနေတဲ့ပညာရှင်တွေကပြောဆိုပါရတယ်။2023ခုနှစ်အတွင်းကဘာမြေမျက်နှာပြင်အပူချိန်နဲ့သမုဒ္ဒရာရေပြင်ရဲ့အပူချိန်ဟာ20ရာစုခေတ်ကအပူချိန်တဲ့ 1.18 Celsius ကျော်ရောက်ရှိခဲ့တယ်လို့ဒါလိုအခြေအနေတွေကြောင့်သဘာဝဘေးအန္တရာယ်တွေအလွန်ပြင်းထန်စွာတွေ့ကြုံခဲ့ရတယ်ဆိုပါတယ်။ယာတီဥဒိနဲ့အနာဂတ်အစီအစဉ်မှာနားလောင်ကတင်ပြထားပါတယ
်။လေရူတွေကဖလုံအိမ်တန်းငွေတွေရဲ့အကျိုးဆက်ချောင်း2023ခုနှစ်အတွင်းကဘာတဝန်းကဖျံမြအပူချိန်ဟာ1850နဲ့1900ခုနှစ်ကြားဆမုခေဦးကာလမှာရှိခဲ့တဲ့အပူချိန်ထက်တိတိမ35ဆယ်စီယက်ကိုကျော်လွန်ရောက်ရှိလာတယ်လို့အမေရိကန်အာကာသစူဇန်လေလာရေးအေဂျင်စီ NASA နဲ့အမေရိကန်သမုဒ္ဒရာနယ်လေထုဆိုင်ရာကြီးကြပ်ရေးဌာန NOAA တို့ရဲ့ပူးပေါင်းထုတ်ပြန်ခဲ့တဲ့အစီအကားသာမှာဖော်ပြပါတယ်2023ခုနှစ်အတွင်းမှာပဲကမ္ဘာမျက်နှာပြင်နဲ့သမုဒ္ဒရာရေမျက်နှာပြင်ရဲ့အပူချိန်ဟာလည်း20ရာစုခေတုန်းကရှိခဲ့တဲ့အပူချိန်ထက်1.18 degree Celsius ကျော်ရောက်ရှိခဲ့တယ်လို့ NASA နဲ့ NOAA တို့ပူးတွဲထုတ်ပြန်ထားတဲ့ကမ္ဘာအပူချိန်ဆိုင်ရာအစီရင်ခံစာမှာဖော်ပြပါဗျ။1850ခုနှစ်မှာစတင်မှတ်တမ်းပြုစုခဲ့တဲ့အချိန်ကလေးက2023ခုနှစ်ကတော့အပူဆုံးနေလည်းဖြစ်ပါတယ်။NASA ကညွှန်ကြားရေးမှူး Garvin Smith ကအခုလိုပြောပါတယ်
We are reporting on the temperatures that have been observed around the world for the last year.
အခုကျွန်တော်တို့ထုတ်ပြန်လိုက်တာကတော့ကမ္ဘာတဝန်းကအပူချိန်ကိုမနှစ်တုန်းကစောင့်ကြည့်လေ့လာခဲ့တဲ့အစီရင်ခံစာဖြစ်ပါတယ်။2023တစ်နှစ်လုံးအတွက်ပါ19ရာစုနှစ်လည်လောက်ကစပြီးမှတ်တမ်းတင်ခဲ့တဲ့သမိုင်းတစ်လျှောက်2023ခုနှစ်ဟာအပူဆုံးနှစ်တစ်ခုလည်းဖြစ်လာတာကိုကျွန်တော်တို့ရဲ့ရထားတဲ့ data အချက်လက်တွေကဖော်ပြနေပါတယ်
။ကမ္ဘာတစ်ဝန်းလုံးက data အများစုရဲ့ဖြန်းမြအပူချိန်ဟာလည်းတာမန်ထက်ကိုမြင့်တက်ခဲ့တာ
ပါ။ Warmer temperatures overall obviously give rise to longer and more intense heat waves we're seeing that in the statistics also
အဲလိုပူပြီးပူနွေးလာတဲ့အတွက်အပူလိုင်းတွေပူပြီးပြင်းထန်ရှည်လျားလာတာကို data အချက်လက်တွေမှာအထင်ရှားတွေ့ရပါတယ်။နောက်ပြီးရေငွေ့ပြန်မှုလွန်ကဲလာတဲ့အတွက်လေထုကိုလည်းရေငွေ့တွေပို့ပြီးတော့ရောက်လာစေပါတယ်။ဒါကြောင့်မိုးရွာပြီဆိုရင်လည်းအတော့ကိုသဲထန်တတ်ပါတယ်။ဒီလိုပြောင်းလဲလာတဲ့အနေအထားတွေကိုကျွန်တော်တို့ရထားတဲ့ data တွေမှာအထင်ရှားတွေ့ရပါတယ်။ဒါကြောင့်ရေကြီးရေရှမ်းတာမျိုးတွေဖြစ်လာရတာပါ။ပင်လယ်ရေမျက်နှာပြင်လည်းမြင့်တက်လာတဲ့အတွက်ကန်ယူရန်တဝိုက်မှာရေရှမ်းတာမုန်တိုင်းကြောင့်ရေတွေမတရားတက်လာတာတွေဖြစ်လာတာပါ။ဒီဖြစ်ရမျိုးတွေကိုလူတွေလည်းသတိပြုမိနေကြပါပြီ။ဒီကမ္ဘာလုံးမှာပေါ်ပေါက်နေတဲ့ဒီလိုရာသီဥတုအပြောင်းအလဲတွေကိုမတွေ့ရတဲ့နေရာဆိုတာမရှိသလောက်ရှားပါပါတယ
်အမေရိကန်နိုင်ငံမှာ2023ခုနှစ်အတွင်းပြင်းထန်တဲ့သဘာဝဘေးဒဏ်ပေါင်း28ကြိမ်နဲ့ကျုံခဲ့ရပြီးပျက်စီးဆုံးရှုံးမှုတန်ဖိုးကဒေါ်လာ1ဘီလီယံထက်မနည်းရှိခဲ့တယ်လို့ NOAA ကပြောပါတယ်အပူချိန်ပိုးပြီးတော့မြင့်တက်လာတာကိုကြုံနေရတဲ့ထင်ရှားတဲ့နေရာတွေထဲမှာအာတိတ်စပိုင်းအမေရိကတိုက်မြောက်ပိုင်းအာရှတိုက်အလယ်ပိုင်းအတ္တလန်တိတ်မြောက်ပိုင်းနဲ့ပစိဖိတ်သမုဒ္ဒရာအရှေ့ဘက်ပိုင်းတို့ဖြစ်ပါတယ်။သမုဒ္ဒရာလေထုရဲ့အပူချိန်ကလည်း2023ခုနှစ်မှာစမ်းချိန်တင်မြင့်တက်ခဲ့တာပါ။ဒါကြောင့်လဲရေနေသတ္တဝါတွေရှင်သန်ရက်တည်းရဲ့အတွက်မရှိမဖြစ်အရေးပါလာတဲ့သဏ္ဍာန်ကြောင့်တန်တွေလည်းထိခိုက်ပျက်စီးလာပါတယ်။သမုဒ္ဒရာနယ်လေထုဆိုင်ရာကြီးကြပ်ရေးဌာန NOAA ကတဘာဝပတ်ဝန်းကျင်ရေးရာသတင်းဌာနအကြီးအကဲ Russ Bose ကလည်းအနာတိကရေးခဲ့တဲ့အခြေအနေကိုအခုလိုရှင်းပြပါရစ
ေ There have been some other interesting things that have happened this year that really grab people's attention. Antarctic sea ice is one of them.
It was by far the lowest Antarctic sea ice.
ဒီနှစ်မှာလူရည်ရဲ့အာယုံကိုတကယ်ဖန်ဆန်းနိုင်တဲ့အခြားစိတ်ဝင်စားစရာပဲရှိပါတယ်။အန်တာတိကပင်လယ်တွေကရေကဲတုတွေအရေးကလည်းအဲ့ဒီထဲမှာတစ်ခုအပါဝင်ဖြစ်ပါတယ်။ထောင်900ခုနှစ်ကိုခုနှစ်ကရေကအတိတ်ဆက်ဝိုင်းဘက်ကရေကဲတုပမာဏတွေမှတ်တမ်းကောက်ယူလာခဲ့တာမှာရေကဲတုတွေသိပ်ကိုနှဲသွားတဲ့ကာလဆယ်နှစ်သားရှိခဲ့ပြီး2023ခုနှစ်လေ အဲ့ဒီထဲကနှစ်တနည်းလည်းဖြစ်ပါတယ်။ကမ္ဘာအပူချိန်ကိုလေ့လာမှတ်တမ်းတင်နေတဲ့ NOA ကလည်း2024ခုနှစ်ဟာ2023ခုနှစ်ထက်ပိုးပြီးတော့ပူပြင်းနိုင်ခြေကသုံးပုံသုံးပုံရှိတယ်လို့ခန့်မှန်းပါတယ်။အပူဆုံးမှုပြောရမယ်စံချိန်တင်9နှစ်ထဲမှာ2024ခုနှစ်ပါဝင်လာနိုင်ခြေက69%ရခိုင်နှုန်းရှိတယ်လို့လည်း NOA ကခန့်မှန်းပါတယ်။2023ခုနှစ်မှာစံချိန်တင်ခဲ့တဲ့များအပူဆုံးနှစ်ဖြစ်လာစေတဲ့အချက်လည်းအတော်များများရှိခဲ့ပါတယ်။ ဒါပေမဲ့လည်းအကြီးမားဆုံးအချက်ကတော့ကမ္ဘာလေထုတွေဖလွန်အိမ်တက်ခွေတွေတနည်းတခြားပိုးပြီးတော့ထိုးလွှတ်နေတာကအဆိုးဆုံးဖြစ်တယ်လို့ဥတုရာသီရဲ့ရကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုပါရတယ်။ကြောင့်မီတွေသက်စီဒီဇယ်စီရေနံနဲ့သဘာဝတံခွေတို့လိုဖလွန်အိမ်တက်ခွေတွေထိုးလွှတ်တာကြောင့်ကမ္ဘာအပူချိန်တွေဆက်တိုက်မြင့်တက်လာတာဖြစ်တယ်လို့လည်းသိပ္ပံပညာရှင်တွေကအစဉ်တစိုက်ပြောဆိုလာ
ါ်လာတဲ့အယ်နီညိုအပူလိုင်းရဲ့တရားမှုကို2024ပထမအနှစ်ဝက်မှာကျုံတွေ့ရမှာဖြစ်တဲ့အတွက်လည်းပင်လယ်ဓမ္မတရားထဲကရေခိုးရေငွေတွေနဲ့အပူချိန်တွေလေးထုတွေဆက်ပြီးတက်နေအောင်မှာဖြစ်တယ်လို့ကပအပူချိန်လည်းမြင့်တက်နေအောင်မှာဖြစ်တယ်လို့သုတေသီတွေကပြောပါတယ်ဒီနှစ်ထဲအပူချိန်အတက်အကျဟာအယ်နီညိုအပူလိုင်းဘလောက်ကြကြာရှိနေမလဲဆိုတဲ့အပေါ်မှာမူတည်နေပါသေးတယ်လို့လဲပင်ဆယ်ဗေးနီးယားတက္ကသိုလ်ဥတုရာသီရေယာသိပ်ပံပညာရှင်မိုက်ကယ်မန်ကလည်းလေထုဆိုင်ရာသိပ်ပံပညာကျမ်းထဲမှာရေးသားထားပါတယ်။ကမ္ဘာအပူချိန်ကိုမှတ်တမ်းပြုစုလာတဲ့နှစ်ပေါင်း184နှစ်သာကာလအတွင်းအပူဆုံးနှစ်10နှစ်ရှိခဲ့ပြီးတော့2014ခုနှစ်ကနေ2023ခုနှစ်အတွင်းပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်။ကျမနှံလာပါ
ဒါကတော့ဥလူရာသီနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။တော်တာရှင်များခင်ဗျာ VOA ရဲ့နေ့စဉ်ထုတ်လွှင့်တဲ့အသံလွှင့်အစီအစဉ်တွေကို voabarmis.com မှာလည်းကြည့်ရှုနာတော်တာဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုကျွန်တော်ကပဲတင်ပြပေးပါဦးမယ်ခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းမှာတရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆန်မှုနဲ့စစ်ကောင်စီနဲ့တိုင်းရင်းသားညီနောင်မဟာမိတ်သုံးဖွဲ့ကြားယာယီအပြစ်ခတ်ကြားထားပေမဲ့စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပြစ်ခတ်တာတွေဆက်ရှိနေတယ်လို့ညီနောင်မဟာမိတ်သုံးဖွဲ့က January 20ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။လာရှိုးမြို့နယ်နမ်တွန်ကြီးရွာအခြေစိုက်စစ်ကောင်စီတပ်စခန်းကနေနေဇာတရားဘက်ကိုလက်နက်ကြီးနဲ့၃ချိန်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ပေါတောနဲ့မင်းပြားမြို့နယ်တွေဘက်မှာတော့ရခိုင်တပ်တော် AA နဲ့စစ်ကောင်စီကြားမျိုးရင်းတိုက်ပွဲတွေနေ့စဉ်နှိပါဖြစ်နေတယ်လို့သတင်းထုတ်ပြန်ပါတယ်။ဂါဇာဒေသမှာဟာမတ်အဖွဲ့ကဖန်တာတဲ့အစ္စရေးတစားကန်တွေရဲ့မိသားစုဝင်တွေဟာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတာညာဦးရဲ့နေအိမ်အပြင်ဘက်မှာစနေနေ့ကဆန္ဒပြခဲ့ကြပါတယ်။အဖမ်းခံနေရသူတွေလွတ်မြောက်ရေးအတွက်အစိုးရအနေနဲ့ပြတ်ပြတ်သားသားလှုံ့ဆော်မှုကိုတောင်းဆိုပါတယ်။အစ္စရေးကာကွယ်ရေးဝန်ကြီးဟောင်းလည်းဖြစ်အစိုးရအဖွဲ့ဝင်ဟောင်းတူအစိုးရအဖွဲ့ဝင်တူလည်းဖြစ်တဲ့ဂါဒီအီဆန်ကတော့အပြစ်ကရစဲရေးကသာဒဇာကနေလွတ်မြောက်ရေးအတွက်တခုတည်းသောနီလန်ဖြစ်တယ်လို့မှတ်ချက်ပြုပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်နှစ်နှစ်ပြည့်ဖို့နီလာချိန်မှာပဲယူကရိန်းရဲ့တောင်းဆိုထားတဲ့အတိုင်းလက်နက်ခရမ်းတွေတိုးမြှင့်ထောက်ပံ့သွားမယ်လို့ EU ဥရောပသမဂ္ဂအဖွဲ့ကတောက်ကြားနေမှာကြေညာပါတယ်။2024ခုနှစ်ကုန်ပိုင်းလောက်ဆိုရင်ဂျီမျိုးစုံအနည်းဆုံး 1.3 သန်းလောက် EU ကထောက်ပံ့သွားနိုင်နိုင်မယ်လို့ EU နိုင်ငံများဈေးကွက်ဆိုင်ရာကော်မရှင်နာမင်းကြီးကပြောဆိုခဲ့ပါတယ်ခင်ဗျာ။သတင်းချင်းချုပ်တွေကတော့ဒီလောက်ပဲဖြစ်ပါတယ်။ဒီကနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစီအစဉ်ထုတ်လွှင့်ရေးမှုကကိုငိမ့်ချန်အေးဖြစ်ပါတယ်။အတန်ဖန်းနဲ့ရုပ်သံအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်။ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဝေဖန်အကြံပေးခြင်းနဲ့စာရေးသားဆက်သွယ်လို့ရတယ်ဆိုလို့ရှိရင်အီးမေးလ်ကနေတဆင့်ရေးသားနိုင်ပါတယ်ရေးသားပဲအီးမေးလ်လိပ်စာကတော့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာကျွန်တော်ရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွင့်အစီအစဉ်လေးလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ရဲ့အသံလွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကတော့ဒီကနေ့အစီအစဉ်တာဝန်မြူမှုအဖြစ် တာဝန်ယူခဲ့သူဇော်မိုးကျော်ပဲဖြစ်ပါတယ်သောတာရှင်များဘေးအန္တရာယ်ကင်းဝေးကြပါစေ